Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဧပြီလ23ရက်အင်္ဂါနေ့မနက်ပိုင်း6:00နာရီကနေ9:00နာရီခန့် VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေထုတ်လည်ပေးနေပါတယ်ရေဒီယိုကလည်း line meter 24 40နဲ့51 line meter 190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ချီးရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားပ
ါမြန်မာစစ်ကောင်စီဟာအာဏာချုပ်ကင်ဖို့အတွက်အကြမ်းဖက်ရက်စက်မှုတွေဆက်ပြီးတော့ကျူးလွန်နေတာမို့လူပေါင်း 4,000 ကျော်သေဆုံးရပြီးတော့လူ 1,000 ခွဲကျော်ဖမ်းဆီးထိန်းသိမ်းခံကြရတယ်လို့ American နိုင်ငံရေးဝန်ကြီးကပြောပါတယ်မြန်မာနိုင်ငံတွင်းပြည်ပခါတွေမှာညှိနှိုင်းဆွေးနွေးမှုတွေဖြစ်လာစေဖို့အတွက်ထိုင်းနိုင်ငံအနေနဲ့ဂျာဝဲညှိနှိုင်းပေးဖို့အသင့်ရှိတယ်လို့ထိုင်းဝန်ကြီးချုပ်ရဲ့ပြောခွင့်ရသူကပြောပါတယ်ထိုင်းဝန်တို့ထိန်းချုပ်ထားတဲ့ကျွန်းနှစ်ခုအနီးကနေတရုတ်နိုင်ငံကလေလံကြောင်းတင့်နှစ်ခုကိုလက်တော်ဖွင့်လှစ်ပြန်တန်းလိုက်ပါတယ
်အဲ့ဒီလိုထိန်းတန်းရောက်တဲ့တွင်ပြင်ပို့ပြည်နယ်ထူထောင်ရေးအကြောင်းကိုလည်းကြားကြရမှာပါနိုင်ငံတကာသတင်းဆောင်ပါအဖြစ်နဲ့တော့အမေရိကန်လွှတ်တော်ကယူကရိန်းအကူကြီးယူကရိန်းရောက်အမေရိကန်တွေနဲ့နယူးယောက်မြို့ကရင်းပိတ်ဆို့မှုအာကာသကကြီးလိုက်တဲ့ကမ္ဘာမြေရဲ့ကျန်းမာရေးအကြောင်းတွေကိုလည်းနားဆင်ကြည့်ရှုရပါမယ်။အပတ်စဉ်အစည်းအဝေးမှာတော့ကိုမင်းသွေးတင်တဲ့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားနားဆင်ကြရပါမယ်။အခုတော့ထိတ်တဲရောက်သတင်းတွေကိုနားနောင်ဝတင်ပြပါအောင်မယ်။
မြန်မာစစ်ကောင်စီဟာအာဏာချုပ်ကိုင်နိုင်မှုအတွက်အကြမ်းဖက်ရက်စက်မှုတွေကိုဆက်လက်ကြိုးလွန်နေတာကြောင့်လူပေါင်း 4,000 ကျော်တိတ်ဆုံးပြီးတော့လူ 1,000 ခွဲကျော်ဖမ်းဆီးထိန်းသိမ်းခံရတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါရယ်နှစ်စဉ်ထုတ်ပြန်တဲ့အမေရိကန်နိုင်ငံခြားရေးဌာနရဲ့2023နိုင်ငံတကာလူ့ခွင့်ရေးအစင်ခါစားနေတာမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောခဲ့တာပါအစင်ခါစားထဲမှာတော့မြန်မာနိုင်ငံတွင်စစ်ကောင်စီနဲ့အတိုက်ခံအင်အားစုတွေကြားပဋိပက္ခတွေတိုးမြင့်လာတာနဲ့အတူပဲမြန်မာနိုင်ငံတွင်လူ့အခွင့်အရေးအခြေအနေတွေလည်းဒီနှစ်အတွင်းဆိုးဝါးလာတယ်လို့ဆိုထားပါတယ်။တရားလွတ်လို့တပ်ဖြတ်မှုတွေဖမ်းဆီးညှဉ်းပန်းနှိပ်စက်မှုတွေမသက်ဆိုင်တဲ့မိသားစုဝင်တွေကိုပါအပြစ်ပေးအရေးယူတာတွေအပြင်သတင်းလွတ်လပ်ခွင့်ကိုထိန်းချုပ်တာသတင်းသမားတွေကိုချင်းချောက်အနိုင်ရပြုတာအင်တာနက်နဲ့တယ်လီဖုန်းအသုံးပြုမှုကန့်သက်တာနည်းပညာသုံးဆောင်ကြည့်ပြီးတော့ပုဂ္ဂိုလ်ရဲ့လွှတ်လပ်ခွင့်ကိုထိခိုက်စရာတွေကိုပါဖော်ပြထားပါတယ်။စစ်မဲ့ပဋိပက္ခတွေကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုအခုအညီမပေးတဲ့အပြင်စစ်ကောင်စီအနေနဲ့စစ်ဖက်အရက်ဖက်မခွဲဘဲနဲ့နိုင်ငံအနှံ့ဘုံကျဲတိုက်ခိုက်နေရတွေကိုလည်းအချက်အလက်တွေရက်ဆွဲနေတဲ့တကွဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်ပဋိပက္ခတွေမှာညှိနှိုင်းဆွေးနွေးမှုတွေဖြစ်လာစေဖို့ထိုင်းအနေနဲ့ဂျာဝန်ညှိနှိုင်းပေးဖို့အသင့်ရှိတယ်လို့ထိုင်းဝန်ကြီးချုပ်ရဲ့ပြောခွင့်ရသူကပြောပါတယ်။အိန္ဒိချင်းမြန်မာနိုင်ငံတွင်ပဋိပက္ခတွေကိုကူညီဖြည့်ရှင်ပေးဖို့ထိုင်းအစိုးရအနေနဲ့အသင့်ရှိတယ်လို့ဒီလိုဂျာဝန်ညှိနှိုင်းပေးဖို့နိုင်ငံတကာကလည်းမျှော်လင့်ထားတယ်လို့ထိုင်းဝန်ကြီးချုပ်ဆရီတာသာဗင်စင်ရဲ့အတွင်းရေးမှူးချုပ်ဒေါက်တာပရိုမင်လတ်ဆူရစ်ကပြောဆိုတယ်လို့ဘန်ကောက်ပို့သတင်းစာကြီးမှဖော်ပြခဲ့တာပါ။မြန်မာနိုင်ငံအရေးကိုစောင့်ကြည့်ဂိုင်တွယ်ဖို့တော့ထိုင်းနိုင်ငံခြားရေးဝန်ကြီးပါရပရီဦးဆောင်တဲ့ကော်မတီကိုဖွဲ့စည်းထားပါတယ်ထိုင်းနိုင်ငံခြားရေးဝန်ကြီးကတော့အခုအင်္ဂါနေ့နယ်စပ်မဲဆောက်မြို့ကိုတောရောက်ပြီးတော့နယ်စပ်အခြေအနေတွေကိုအကဲခတ်ကြည့်ရှုဖို့ရှိပါတယ်ထိုင်းနိုင်ငံအနေနဲ့မြန်မာဘက်ကပြေးလာတဲ့ဒုက္ခသည်တွေကိုအခုအညီပေးဖို့ပြင်ဆင်ဆောင်ရွက်ထားတယ်လို့ဆိုပါတယ်မြဝတီတိုက်ပွဲတွေကြောင့်ထိုင်းမက်ချန်ထွက်ပြေးလာတဲ့ဒုက္ခသည်3,000နီးပါးထက်ကတချို့ကတော့မနေ့ကနေရက်ပြန်ခဲ့ကြတယ်လို့သိရပါတယ်မနေ့တင်းလာနေတော့ကတော့မြဝတီမြို့ဝန်းကျင်အခြေအနေတွေပြန်လည်ငြိမ့်သက်နေပါတယ်။လေကြောင်းတိုက်ခတ်မှုတွေကြောင့်အရသားတွေထိခိုက်ဒေဆုံးမှုများတဲ့အတွက်တပ်တွေရာရီဆုတ်ခွာခဲ့ရတယ်လို့ KNU ကကြေညာချက်ထုတ်ခဲ့ပါတယ်။ထိုင်ဝမ်တို့ထိန်းချုပ်ထားတဲ့ကျွန်းတစ်ခုအနီးကနေတရုတ်နိုင်ငံကလေလံကြောင်းတစ်ခုကိုလက်တလုံးဖွင့်လှစ်ပြန်သားလိုက်ပါတယ်။ဒါဟာထိုင်ဝမ်သမ္မတတိလိုင်ချင်းတီရဲ့မေလ20ရက်နေ့မှာကျန်းသစ်စာကျင်းစုပွဲမတိုင်ခင်တရုတ်ဘက်ကနောက်ဆုံးလှုပ်ရှားမှုတစ်ခုဖြစ်တယ်လို့လေလာသူတွေကသုံးသပ်ပါတယ်။သမ္မတလောင်လိုင်ဟာထိုင်ဝမ်ကိုတီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ရပ်တည်ဖို့လှုပ်လာတဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီအဖွဲ့ဝင်တဦးဖြစ်ပါတယ်။တိုက်ပွဲအခြေဆိုင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးသုတေသနဌာနကစစ်ရေးလှိလာသုံးသပ်သူဆူဆူယန်ကတော့တရုတ်နိုင်ငံဟာတိုင်ဝမ်ကိုစစ်ရေးစီးပွားရေးအပါအဝင် Grey Zone Operation လှုပ်ရှားမှုတွေနဲ့ဖိအားပေးနေတယ်လို့ပြောပါရယ် Grey Zone Operation ဆိုတာကတော့ထိတ်တိုက်ရင်ဆိုင်တိုက်ခတ်တာမျိုးမဟုတ်ပဲစိုက်ဘာတိုက်ခတ်မှုကနေသတင်းတို့သတင်းမှဖြန့်နှားမျိုးတွေပါဝင်တဲ့ပုံမှန်မဟုတ်တဲ့တိုက်ခတ်ရေးနည်းလမ်းတွေဖြစ်ပါတယ်တိုင်ဝမ်ရေလက်ကြားမှာတည်ငြိမ်အေဂျင်ရေးဆက်လက်ခိုင်မြဲနေအောင်လို့အမေရိကန်နဲ့ဂျပန်အပါအဝင်အခြားဆက်မှုထိပ်တီးခုနှစ်နိုင်ငံ G7 တို့ကထောက်ခံပြောဆိုထားတာကိုတုံ့ပြန်တဲ့အနေနဲ့ရောတိုင်ဝမ်ကိုဖိအားပေးတဲ့အနေနဲ့ပါတရုတ်ကအခုလိုဂျိုပန်ဆောင်းလာတာဖြစ်တယ်လို့သူတည်တီးစုက VOA ကိုဖုန်းနဲ့ဖြေကြားခဲ့ပါတယ်
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6ရက်နေ့ကနေ9ရက်နေ့အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အစ္စရေးနဲ့အပြည့်ခတ်ရစရေသဘောတူညီမှုရဖို့အပေးယူလုံမဲ့အချက်အလက်တွေကိုဟားမတ်စတိုကပြောင်းလဲလိုက်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကဧပြီလ22ရက်နေ့မှာပြောပါတယ်။ကာဇာဒေသကပါလက်စတိုင်းပြည်သူတွေမှာစာနာရိတ်ခါနဲ့ဆေးဝါးစားတဲ့လူသားချင်းစာနာမှုအကူအညီတွေအကြီးကျယ်လိုအပ်နေချိန်မှာပဲကာတာနဲ့အီဂျစ်တို့ကကြားဝင်ဆောင်ဝင်မှုနဲ့အပြည့်အစုံပွဲကျင်းပနေတာပါ။အောက်တိုဘာ9ရက်နေ့ကအစ္စရေးတောင်ပိုင်းကိုဟားမတ်စတိုကဝင်ရောက်တိုက်ခိုက်ခဲ့တာမှာလူ1,100ဝန်းကျင်တိတ်ဆုံးပြီးတော့တစ္ဆကန်253ဦးကိုဖမ်းဆီးသွားခဲ့တဲ့နောက်ပိုင်းအခုလိုအစ္စရေးနဲ့ဟားမတ်စတိုကြားတိုက်ပွဲတွေပေါ်ပေါက်နေတာဖြစ်ပါတယ်။အဲ့ဒီတိုက်ခတ်မှုကိုလက်တုံပြတဲ့အနေနဲ့ဟားမတ်စတိုရှိတယ်လို့ဆိုရဲကာဇာဒေသထက်ကိုအစ္စရေးဘက်ကမြေပြင်နဲ့ဝင်ရင်စစ်ဆင်ရေးတွေအကြီးအကျယ်ဆင်နွှဲနေတာဖြစ်ပါတယ်။စစ်ပွဲကြောင့်ပါလက်စတိုင်းသား3,400လောက်သေဆုံးခဲ့ရတယ်လို့ကာဇာကျန်းမာရေးဌာနကပြောပါတယ်။ဧပြီလ22ရက်နေ့မှာပဲအီဂျစ်22ရာဖာမြို့ကိုအစ္စရေးကလေကြောင်းကနေတိုက်ခတ်ခဲ့တာကြောင့်အဲ့ဒီမှာခေါလုံးနေတဲ့စစ်ပြေးဒုက္ခသည်တွေရဲ့ယာယီတဲတွေပျက်စီးခဲ့ရတယ်လို့ပါလက်စတိုင်းတို့ကပြောပါတယ်။ဒီတိုက်ခတ်မှုမှာထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းမျိုးတော့မကြားရပါဘူး။ကမ္ဘာလူအခွင့်အရေးအတွက်အစိုးရစီအထင်ကြီးဖြစ်ရတွေ့ထဲမှာရုရှား၊ယူကရိန်းကျူကျော်စစ်၊ဆူဒန်ပြည်တွင်းစစ်နဲ့အစ္စရေးဟားမတ်စစ်ပွဲတွေပါဝင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ကပြောပါတယ်။ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်တာဟာလူအခွင့်အရေးကိုထင်ရှားစွာချိုးဖောက်လိုက်တာဖြစ်တယ်လို့နစ်စင်ထုတ်ပြန်တဲ့အမေရိကန်နိုင်ငံခြားရေးဌာနရဲ့2023နိုင်ငံတကာလူအခွင့်အရေးအစည်းအဝေးခန်းစာနေတမ်းမှာဖော်ပြထားပါတယ်။အယက်သားပြည်သူတွေကိုစစ်လက်နက်တွေလိုအကြမ်းဖက်နေတာဟာလူအခွင့်အရေးကိုလုံးဝလစ်လျူရှုထားတဲ့ပြယုတ်ဖြစ်တယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်အစိုးရအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေအပါအဝင်ခိုင်မာတဲ့အချက်အလက်အတော်များများကိုအခြေပြုပြီးတော့လူအခွင့်အရေးအစည်းအခမ်းအနားကိုပြုစုထားတာပါလို့လည်းဝန်ကြီးဘလင်ကင်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်ဆူဒန်နိုင်ငံကပြည်တွင်းစစ်ဟာလည်းလူအခွင့်အရေးအတွက်ထင်ရှားတဲ့အချင်းချောက်မှုတွေဖြစ်ပြီးပဋိပက္ခတွေဖြစ်နေတဲ့နှစ်ဖက်စလုံးကဆိုးဝါးတဲ့အကြမ်းဖက်မှုတွေလူသေဆုံးမှုတွေအပြင်ဖျက်လို့ဖျက်စီးတွေပါလုပ်နေကြတယ်လို့လည်းပြောပါတယ်အစ္စရေးဟားမတ်စ်အရေးဟာလည်းလူအခွင့်အရေးအတွက်အလွန်စိုးရိမ်စရာပြဿနာဖြစ်တယ်လို့လည်းပြောထားပါတယ်တရုတ်နိုင်ငံအတွက်တရှိုလုံမှုနဲ့လူနှုတ်ဦးကိုဗြိတိန်ရဲတပ်ဖွဲ့ကတနင်္လာနေ့မှာတရားစွဲဆိုလိုက်ပါတယ်ဗြိတိန်ပါလီမန်ကထင်ရှားတဲ့အာနာယကွန်ဆာဗေးတစ်ပါတီအမတ်တဦးအတွက်သူတည်တည်အဖြစ်လှုပ်ကန်ခဲ့သူတယောက်လည်းပါဝင်တယ်လို့ဆိုပါတယ်ဒီဖြစ်ရတဲ့ပတ်သက်လို့ဗြိတိန်ဘက်ကလက်သလုံးလာတွေမှာပုံမိုပြောဆိုလာတာဖြစ်ပြီးတရုတ်ရဲ့တရှိုလုံမှုဆွဆွဲချက်တွေနဲ့ပတ်သက်လို့ဥရောပနိုင်ငံတွေမှာလည်းစိုးရိမ်မှုတွေတိုးလာနေပါတယ်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်ပြီးတော့တရားစီရင်ရေးဆိုင်ရာတည်င်းအချက်အလက်တွေကိုတရုတ်ကိုပေးအပ်မှုဆွဲချက်နဲ့ရင်ဆိုင်နေရတဲ့အသက်32နှစ်နဲ့29နှစ်အရွယ်အမျိုးသားနှစ်ယောက်ကိုတောက်ကြနေမှာယုံထုတ်မှာဖြစ်ပါတယ်။ဒါဟာအလွန်ရှုပ်ထွေးတဲ့စုံစမ်းစစ်ဆေးမှုဖြစ်ပြီးတော့ကြီးလေးတဲ့ဆွဲချက်တွေဖြစ်တယ်လို့ပရိုတင်ရဲတပ်ဖွဲ့ကအကြမ်းဖက်မှုတံပြန်ချင်းမှုရဲ့တပ်ဖွဲ့ရဲမှုကြီးဒေါမနစ်မာဖီကပြောပါတယ်ပရိုတင်ထောက်လိုက်တဲ့သတင်းတွေကိုတရုတ်နိုင်ငံကခိုးယူဖို့ကြိုးစားတယ်ဆိုတဲ့ဆွဆွဲပြောဆိုချက်ဟာလှုပ်ရှားဖန်တီးမှုရာဖြစ်တယ်လို့လန်ဒန်မြို့တရုတ်တန်ယုံကတော့ပြောထားပါတယ်
မနက်ခင်းနောက်ဆုံးအသတင်းတွေကိုနန်းလောင်ချိန်ညာပေးကြတာပါအခုဆက်လက်ပြီးအင်တာဗျူးနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်မြောက်ရီမြို့တဝိုက်တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံမဲဆောက်မြို့ဘက်ကထွက်ပြေးလာတဲ့ဒုက္ခသည်တွေကတချို့ဟာတိုက်ပွဲတွေငြိမ်သက်သွားတဲ့နောက်နေရက်ပြန်သွားကြပါတယ်တိုက်ပွဲတွေတကယ်ပဲငြိမ်သက်သွားခဲ့ပါပြီလားဒေသခံဆစ်ရှောင်းတွေရဲ့ခြေနေတွေဘလို့များရှိပါသလဲထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုအကူအညီပေးနေသူပကတာကောင်းဆောင်ဟောင်းကိုမင်းသွေးသစ်ကိုမိုင်းအင်ချင်းနိုင်ကဆက်သွယ်မြင်မြန်ထားပါလေ
။အခု23ရက်နေ့မှာတိုက်ပွဲကပြီးသွားတယ်ငြိမ်သွားတယ်။ငြိမ်သွားတော့ KU ဘက်ကလည်းအနောက်ဟိုဒီစုတ်ခွာဝါတဲ့မြို့ကြီးမှာဆိုလို့မြို့လူလူသားမှာဆိုလို့စုတ်ခွာဝါဆိုပြင်ညာချက်ထုတ်လာတယ်။အဲတစ်ဖက်မှာကျတော့လေစစ်ကောင်စီကဒီနေရာကိုသူတို့ပြန်ပြီးတော့ယူထားတယ်ဆိုတဲ့သဘောမျိုးကျင်ညာလဲပေါ့နော်ဟိုလာပြီးတော့တိုက်ခိုက်တဲ့တရားနှစ်ကိုတိုက်ခိုက်တဲ့ KU နဲ့ပူအောင်ဖွဲ့တွေကအနောက်ဘက်ကိုဆုတ်ခွာသွားပြီးဆိုပြီးတော့သူတို့ကလည်းထုတ်ပြန်လာတာဖြစ်တယ်။ခါတိုင်းကလေရင်ဘုံတန်နေလေရင်ဝဲတာတွေတော့လက်နက်ငယ်တန်တွေတောက်လျှောက်ကြားရတယ်။အဲ19-20နှစ်ရလုံးလုံးကြားရတယ်နေရောညာရောပေါ့နော်။အခုတော့တိုက်ပွဲက22ရက်နေ့နောက်ပိုင်းဒီ22ရက်နေ့ဒီနေ့ဆိုဘာသာမှမကြားတော့ပဲပြီးသွားတယ်ပေါ့။ဟိုဆိုတော့ အဲ့ချိန်မှာဒီထိုင်းရဲ့အာဏာပိုင်တွေကတော့တချို့မြန်မာဘက်ကပြေးလာတဲ့စစ်ပေးရှောင်နေပြီးမြောက်ပြည်မှာတိုက်ပွဲအတိုင်းငြိမ်သွားတဲ့အခါအလုံးပြန်ညင်ကြတဲ့လူတွေလည်းရှိတယ်လို့အဲထိုင်းရဲ့ဥပဒေအရလည်းသူတို့ဘက်ကစစ်ရှောင်တာလက်တလုံးမှာတော့လူသားချင်းစာနာထောက်ထားရေးအနေနဲ့လက်ခံထားတယ်ဒါမှမဟုတ်တိုက်ပွဲငြိမ်သွားတဲ့အချိန်မှာတော့မဖြစ်မနေပြန်ခိုင်းမှာပဲပေါ့ဒါမဖြစ်လို့လည်းဆိုတော့ဒီတိုင်းကူးလာခဲ့တဲ့လူတွေဖြစ်တဲ့အခါကျတော့သူတို့လည်းထိုင်းစစ်တပ်အဆောင်ရှောင်နဲ့ထားတာဖြစ်တဲ့အခါကျတော့မနေ့ကဒီနေ့ညဒီနေ့ကနေစပြီးတော့တခွဲခွဲတော့ပြန်ဝင်သွားကြပါပြီဗ
ျထိုင်းဘက်ကတော့ဒီဒုတိယဗိုလ်ချုပ်ကြီးတဦးရဲ့တနေ့လာနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ကရင်လက်နက်ကိုင်အဖွဲ့တွေနဲ့ဒီစစ်ကောင်စီကြားမှာစကားပြောဆိုတာတွေစတင်နေပြီလို့တော့ပြောသွားပါတယ်အဲ့ဒီအချိန်နည်းနည်းနဲ့ပတ်သက်ပြီးတော့မြေပြင်မှာဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကိုမင်းသွေးတစ်တို့ဘက်ကရောဘယ်လိုသိထားသေးလဲရှင်
အော်ကျွန်တော်အထက်ပိုင်းမှာတော့ဘယ်လိုမျိုးစီမံဆောင်ရွက်နေလဲကျွန်တော်မသိဘူးဗောနော်ဒီအောက်ခြေမှာရှိနေတဲ့ရဲရွာပြည်သူလူထုတွေနောက်ပြီးတော့အောက်ခြေတပ်ဖွဲ့ဝင်တွေပါနဲ့ကျွန်တော်တို့သိရတဲ့သတင်းကတော့ဒီဟာတွေကျွန်တော်တို့မကြားမိဘူးဘာကြောင့်ဆုတ်သွားတယ်ဆိုတော့ထုတ်ပြန်ကြထုတ်တော့မှသာကျွန်တော်တို့ကသိရတာဖြစ်တယ်လက်တွေ့မြင်ရင်အခြေအနေကတော့ဟိုစစ်ကောင်စီဘက်ကလေကြောင်းနဲ့ပြင်းပြင်းထန်ထန်ဟိုတိုက်ပွဲဝင်မှုလုပ်နေတာကိုတွေ့ရတယ်ဗောနော်အဲ့တော့ဆိုတော့မြေပြင်မှာရှိနေတာကတော့ခုနလိုမျိုးရှိနိုင်တာဆောင်ရွက်တာဆိုရဲတည်နေတော့မကြားရဘူးရန်သူဘက်ကပြင်းပြင်းထန်ထန်အရက်ဖက်ပြတ်မှတ်တွေကခြေမှုန်းတဲ့အတွက်ဆုတ်ခွာပေးလိုက်ရတဲ့သဘောတော့တွေ့ရပါတယ
်တိုက်ပွဲတွေကရောဆက်ပြီးတော့ဖြစ်လာဖို့ရှိလား
ဟိုဒီအခုမြောက်ဒီကကျွန်တော်အပေါ်ပိုင်းဒီမှာဒီဘယ်လိုမျိုးလုပ်နေလဲဆိုတော့မသိဘူးတော့ဒါပေမဲ့အဲ့မြောက်ဒီကိုပြန်ရဖို့အတွက်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီရဲ့ဒီစစ်ကြောင်းကလူရ300ကျော်ပါတယ်အတွဲလိုက်မဆိုင်ဒီပါတယ်နော်တန်ကြကကားကြီးပါတယ်ဒရုန်းဆိုရင်လည်းကျွန်တော်ကြားရရတဲ့သတင်းကအစီး90ကျော်ပါလာတယ်ဒီစစ်ကူစစ်ကြောင်းမှာပါလာတယ်လို့သတင်းကြားရတယ်အဲ့တော့သူတို့တွေကအခုဒေါနာတောင်ကိုတော့မကြော်နိုင်သေးဘူးအစင်းစင်ခုခံပြီးတော့ဂျာဖြတ်တိုက်ခိုက်ခံနေရတာဖြစ်တဲ့အင်အားလည်းလျော့သွားတယ်ပေါ့နော်ဒါပေမဲ့ဒီဒေါနာတောင်ကိုသာကြော်လာခဲ့မယ်ဆိုရင်တော့မြောက်ပြည်ပတ်ဝန်းကျင်နဲ့ကော့ဂရိတ်ဝန်းကျင်မှာတော့မြောက်ပြည်ဝန်းကျင်မှာတော့တိုက်ပွဲပြန်ဖြစ်လာနိုင်ပြီရှိတယ်ခင်ဗျာဟုတ
်ဒေတာကနေဘက်ကရှေ့ဆက်ဘာဖြစ်မလဲဆိုတော့မျောလင်းချက်တွေကရောဘလို့ရှိလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီစစ်ဆောင်တွေကနှစ်မျိုးရှိရပေါ့နော်အများတန်းစစ်ဆောင်ရတဲ့နှစ်ရှိလာမြောက်စစ်ဆောင်ရတဲ့စစ်ဆောင်စခန်းတွေရှိပါတယ်ဒီခိုင်းမြတ်မှာနေဆက်မြင်းတလျှောက်မှာရှိတယ်သူတို့ကတော့အစဉ်ပြေရဲ့ဘယ်လိုပြောလဲလုံညုံရေးရအစဉ်ပြေမဲ့ထင်တဲ့နေရာလေးမှာစုစုပြီးနေကြရတဲ့သဘောအဲ့ဒါတွေကကြတော့သူတို့ရဲ့ရွာတွေမြို့တွေမိနာတွေကဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေတိမ့်ပိုက်ထားပြီးတော့ရွာမှာရှိနေတဲ့ယောက်ျားလေးတွေမျိုးသားတွေခေါ်ပြီးနှိပ်စက်တာတက်ပစ်တာမိုင်းတွေထိတာဒါမျိုးတွေမထင်လို့ရွာတွေလက်နဲ့ကြီးနဲ့ပစ်တာတော့ဖြစ်တဲ့အတွက်နေလို့လုံးဝမရတော့တဲ့အတွက်လာရှောင်နေရတာသူတို့တော့နှင်းနဲ့ချီပြီးကြာပြီးပေါ့အခုလက်တလုံးနောက်တစ်မျိုးကတော့ဒီလက်တလုံးစစ်ဆောင်ပေါ့နော်မြောက်ရီတိုက်ပွဲတွေပြင်းလာတဲ့အချိန်မှာမြောက်ရီနဲ့အညီအပေါင်းအချင်းကပြေးလာကြတဲ့သူတွေပေါ့နော်အော်အခုလက်တလုံးစစ်ဆောင်တွေကတော့စစ်အေးဝါရင်သူအချိန်တိုင်းတော့ဟိုအိမ်ယူပြန်ကျင်ကြတာပဲပြန်ကြတယ်ပေါ့ဆိုတော့အများတန်းစစ်ဆောင်တွေကတော့သူတို့ပြန်စရာအိမ်မရှိဘူးပြီးတော့သူတို့ရဲ့ data ဒီစစ်ကောင်စီစိုးမှုနေနေဖြစ်တဲ့အခါမပြန်ရဲကြအောင်ဒါပေမဲ့အခုလက်ရှိအချိန်တွေကတော့မြောက်ပြည်တိုက်ပွဲမှာလက်တလုံးစစ်ဆောင်လာတဲ့လူတွေကတကယ်တမ်းကတောင်းတဲ့ချီပြီးရှိတယ်ထိုင်းဘက်ကိုပြေးမဝင်လာပဲနဲ့မြန်မာဘက်အချမ်းမှာရှိနေတဲ့ကင်ယူနယ်မြေတဲမှာရှိနေတဲ့အဆင်ပြေတဲ့နေရာတွေမှာတဲထိုးပြီးနေကြတာအထူးသဖြင့်ဆိုရင်ဒီထိုင်းနဲ့အလံမိုးဝေးတဲ့တောင်ရင်းမြကန်လူနေရာမျိုးတွေမှာတဲထိုးပြီးနေကြရတာဖြစ်တဲ့ခါကျတော့အဲ့လူတွေကတော့လောလောဆယ်မှာမပြောင်းကြသေးဘူးရှိနေသေးတယ်ငကူနှိမ့်နဲ့ချီပြီးရှောင်နေတဲ့ဆစ်ရှောင်နေတဲ့အတူတူပေါင်းပြီးနေကြတဲ့ခါမှာတော့ဒီစားနေအခါဟိုစေးဝါတို့နေစရာအဆောက်အဦလူသုံးဖို့ပစ္စည်းဒါတွေတော့လိုအပ်ချက်တွေတော့ရှိနေသေးတယ
်ကိုမင်းသွေးတဲ့ပြောသွားခဲ့တာပါအခုဆက်လက်ပြီးယူကရိန်းအကူအကြောင်းဆက်ချင်ပါတယ်ပြီးခဲ့တဲ့စနေနေ့ကနိုင်ငံကြားအကူအညီအမေရိကန်ဒေါ်လာ65ဘီလီယံပေးဖို့ဥပဒေကြမ်းတွေကိုအမေရိကန်အောက်တော်အမတ်များစုကမဲခွက်အတည်ပြုပေးခဲ့ပါတယ်အခုဒီဥပဒေကြမ်းတွေဟာထက်လွတ်တော်ကိုရောက်သွားပြီးဒီဘက်တွင်မဲခွက်ဖို့ရှိနေပါတယ်အရရှ်အရာဘတ်ဆာဒီသတင်းပေးပို့ထားတာကိုကိုကြီးကြံကတင်ပြပါပါ
ဒီဥပဒေကြမ်းထဲမှာရုရှားရဲ့ကျူးကျော်မှုကိုရင်ဆိုင်နေရတဲ့ယူကရိန်းပါလက်စတိုင်းနယ်မြေထဲမှာဟားမတ်စ်ကိုတိုက်ခိုက်နေတဲ့အစ္စရေးနဲ့တရုတ်ကတိုက်ခိုက်လာရင်ရင်ဆိုင်ဖို့ ိုင်ဝမ်စစ်တပ်ကိုထောက်ပံ့မှုရန်ပုံငွေတွေပါဝင်ပါတယ်။နိုင်ငံခြားအကူအညီအမေရိကန်ဒေါ်လာ65ဘီလီယံဘိုးပေးဖို့ဥရေကျန်းတွေကိုပါတီဆွဲနဲ့အပြင်းထန်ကွဲပြားနေတဲ့အမေရိကန်အောက်လွှတ်တော်မှာအန်ဩစရာကောင်းလောက်အောင်ပါတီနှစ်ရက်စူးစီးပြီးမဲခွဲအတည်ပြုပေးခဲ့တာပါ။အောက်လွှတ်တော်မှာလူနည်းနည်းလေးနဲ့အများစုအဖြစ်ဦးဆောင်နေရတဲ့ Republican အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆင်အတွက်လည်းအဓိကစမ်းသပ်မှုတစ်ခုဖြစ်ပါတယ်။
I've said it very simply.
ကျွန်တော်အရင်ကလည်းရှင်းရှင်းလေးပြောထားပါတယ်။အခုလည်းထပ်ပြောပါမယ်။စီးရေးစကားပုံတစ်ခုပါ။ကျွန်တော်တို့ဟာနိုင်ငံရဲ့ခြားကပြည်ပခန့်တွေမှာကျွန်တော်တို့တပ်တွေကိုဆစ်လွတ်မဲ့အစားကြီးစံတွေကိုပဲပို့ပေးကြမှာလေ။နောက်ပြီးတော့ဒါဟာဒီဆုံးဖြတ်ချက်ကိုချဖို့အရေးကြီးတဲ့အချိန်မှာအရေးကြီးတဲ့အခွင့်အလမ်းမှာအောက်လွှတ်တော်ကိုအခုလိုလှုပ်ခွင့်ပေးလိုက်ပါပြီ။အထက်လွှတ်တော်အနေနဲ့တူညီတဲ့ဆုံးဖြတ်ချက်ချမယ်လို့မျှော်လင့်ပါတယ
်။အောက်လွှတ်တော်ဒီမိုကရက်တွေရဲ့မဲအကူအညီနဲ့ဒီဥပဒေတွေကိုအတည်ပြုနိုင်ခဲ့တာပါ။ယူကရိန်းကိုအကူအညီပေးတဲ့မဲကိုဆုံးဖြတ်မယ်ဆိုရင်ဂျွန်ဆန်အဖွဲ့ကလက်ရဆုံးအမတ်နှစ်ယောက်ကဥက္ကဋ္ဌကိုဖြုတ်ပစ်မယ်လို့ချိန်ချောက်ထားတာပါ။အခုလိုပုံကံမှုနဲ့ရင်ဆိုင်နေရချိန်မှာအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဆန်ရဲ့တက်တီကိုချီးကျူးတယ်လို့မဟာမိတ်တွေကပြောပါတယ်။ Republican အောက်လွှတ်တော်အမတ် Michael McCaw က
I'm so proud of the
ဥက္ကဋ္ဌဥက္ကဋ္ဌ Mike Johnson အတွက်ဂုဏ်ယူပါတယ်။သူကပြောင်းလဲသွားခဲ့တာပါ။နောက်ဆုံးမှာတော့သူဟာသူ့ကိုချိုးတဲ့တိုင်းပြည်ကိုရှေ့လန်းတင်ခဲ့တာပါဒါကိုသူလှုပ်ပေးခဲ့တာပါသူပြောဘူးတာကသူ့အလုပ်ကဘာပဲဖြစ်ဖြစ်တမန်ရဲ့မှန်တဲ့ဘက်မှာယက်တည်မယ်လို့ပြောခဲ့ပါတယ်ကျွန်တော်ကလည်းဒါကိုအလွန်လေးစားပါတယ
် Republican အများစုအတွက်ကတော့အနာဂတ်မှာ Ukraine အတွက်ရန်ပုံငွေထောက်ပံ့ဖို့ကိစ္စကအခက်အခဲတစ်ခုပါ Russia ကျူးကျော်စစ်ဆားခဲ့တဲ့2022ခုနှစ် February ကတည်းက Ukraine ကောင်းဆောင်တွေဟာစစ်ပွဲမှာရင်ဆိုင်ဖို့နောက်နိုင်ငံကပစ္စည်းအထောက်ပံ့တွေကိုတောင်းနေခဲ့တာပါ။အောက်လွှတ်တော်ကနိုင်ငံခြားအကူအညီဥပဒေကြမ်းတွေကိုအတည်ပြုပြီးချိန်မှာတော့အမေရိကန်ပြည်သူတွေနဲ့အမတ်တွေကိုယူကရိန်းသမ္မတကချက်ချင်းပဲကျေးဇူးတင်ခဲ့ပါတယ
်။ This aid will strengthen Ukraine.
ဒီကူညီရဟာယူကရိန်းကိုအကောင့်စီမှာဖြစ်ပြီးယူကရိန်းဟာဒုတိယအဖဂနစ္စတန်ဘူဆရာရရှာဂူလက်စရင်းစကပပီဒါဖြစ်ပါတယ်။အမေရိကန်ဟာယူကရိန်းနဲ့အတူရှိနေပြီးယူကရိန်းပြည်သူတွေနဲ့ဒီမိုကရေစီကိုကာကွယ်မှာလည်းဖြစ်ပါတယ်။
They'll protect democracy.
Russia ကျူးကျော်စစ်ကိုရင်ဆိုင်နေရတာ3နှစ်ရှိပြီဖြစ်တဲ့ Ukraine အတွက် American dollar billion 60ဘူးပါပါတယ် Hamas ကိုတိုက်နေတဲ့ Israel အတွက် American dollar 26 billion ပါဝင်ပြီးဒီထဲမှာ Gaza ကအရက်သားတွေအတွက်လူသားချင်းစာနာမှုအကူအညီတွေလည်းပါဝင်ပါတယ်နောက်ထပ် 8 billion ကတော့ Indo-Pacific ဒေသအတွက်ဖြစ်ပြီးတရုတ်ကကျူးကျော်ခဲ့ရင် Taiwan စစ်တပ်ကိုအဆင်သင့်ဖြစ်စေဖို့ဆက်ပြီးလေ့ကျင့်ပေးဖို့ဖြစ်ပါတယ်ဒီတရင်ဘက်အတွင်းမှာပဲဒီဥပဒေကြမ်းတွေကိုအထက်လွှတ်တော်မှာမဲခွဲမှာဖြစ်ပြီးအတည်ပြုခဲ့မယ်ဆိုရင်တော့အဲ့ဒီနောက်မှာတော့သမ္မတဂျိုးဘိုင်ဒန်ကဥပဒေအဖြစ်လက်မှတ်ရေးထိုးမှာပါခင်ဗျာ
ဆက်လက်ပြီးယူကရိန်းရောက်နေတဲ့အမေရိကန်တွေအကြောင်းကြည့်ကြအောင်ပါရုရှားကျူးကျော်ယူကရိန်းစစ်ပွဲအတွင်းမှာအမေရိကန်နိုင်ငံသားတွေလည်းပါဝင်တိုက်ခိုက်ပေးနေကြပါတယ်အမေရိကန်စစ်တပ်ထဲဝင်ခဲ့ပူသူအသက်30ရွယ်အမေရိကန်အမျိုးသားတယောက်ဟာသူ့တဘောနဲ့သူယူကရိန်းစစ်ထဲဝင်ပြီးကာကစ်တဲ့မိုက်ကိုလိုက်ဒေတာတွေလွှမ်းမြောက်ရေးအတွက်2022ခုနှစ်တုန်းကပါဝင်ခဲ့သလိုလက်ရှိမှာဒွန်ဘော့စ်ဒေတာကလေကြောင်းစောင့်ကြည့်ရဲ့အဖွဲ့ထဲမှာလည်းပါဝင်တိုက်ပေးနေပါတယ် VOA သတင်းတော့ Anna Coast to Check ပို့ပေးပို့ထားတဲ့သတင်းကိုမိုက်သစင်ကတင်ဆက်ပေးမှာပါ
American ပြည်သူ California ပြည်နယ်စားတီးဖြစ်တဲ့အသက်30အရွယ် Wolfgang Hagerty က2022ခုနှစ်နွေရာသီတုန်းကစပြီးတော့ယူကရိန်းစစ်တပ်ထဲကိုဝင်ခဲ့ပါလေ။သူက2012တုန်းကအမေရိကန်စစ်တပ်ထဲဝင်ခဲ့ပြီးတော့ Marine တပ်သားအဖြစ်9နှစ်တာဝန်ထမ်းဆောင်ခဲ့တာပါ။ဆွေစဉ်မျိုးဆက်30စစ်တပ်မိသားစုကကြီးပြင်းလာတဲ့သူဖြစ်ပြီးတော့လုံတဲ့တယ်လို့ယူဆလို့သူ့သဘောနဲ့သူယူကရိန်းစစ်ထဲကိုဝင်ခဲ့တာဖြစ်တဲ့အကြောင်းသူကပြောပြပါလေ
။ You know, I wasn't infantry. You know, I was a poke.
So American စစ်တပ်မှာတော့ကျွန်တော်ကအရှိအလေပိုင်းဒေသမှာရိတ်ခါစောင့်တာဝန်ယူခဲ့ရတာကြောင့်အခုယူကရိန်းစစ်တပ်နဲ့ရှင်တော့တိတ်မဆိုးဘူးပေါ့အခုယူကရိန်းမှာလို့တစ်ချိန်လုံးလက်နက်ကြီးတွေနဲ့တိုက်ခိုက်တာမခံရဘူးပေါ့
သူကယူကရိန်းစစ်တပ်ဖွဲ့ဝင်အဖြစ်နဲ့2022ခုနှစ်တုန်းကခါကီဖ်မြို့နဲ့မီခိုလာဖ်ဒေသတွေမှာလူမျိုးရေးတိုက်ပွဲမှာပါဝင်ခဲ့ပါတယ်အခုလက်ရှိမှာသူကဒွန်ဘတ်ဒေသလေကြောင်းစောင့်ကြည့်ရဲ့အဖွဲ့မှာပါဝင်ထားတာပ
ါ You know I'm kind of a nerd
အကစားကြဘူးတယောက်ပါဘလက်ကလီယာမြို့မှာယူကရိန်းခရကန်တက်နဲ့ရှင်တွဲလောက်ကန်ရင်းနဲ့သူတို့ရဲ့ drone စစ်စင်ရေးကိုတွေ့တော့ဒါအရန်ကောင်းတာပဲလို့တွေးမိခဲ့တာပါ
ဒ လွန်ခဲ့တဲ့6လအတွင်းသူ့ရဲ့အခြေဆုံးတငယ်ချင်းနှစ်ယောက်ရှေ့တန်းမှာကြာဆုံးခဲ့ပါလေ။သူ့ရဲ့တငယ်ချင်းတစ်ယောက်ဖြစ်တဲ့ Jericho Magalon ကသူ့လိုပဲအမေရိကန်နိုင်ငံသားဖြစ်ပြီးတော့ယူကရိန်းဗိုလ်လောင်းတွေကိုလေ့ကျင့်ပေးတဲ့သင်တန်းဆရာတစ်ယောက်အဖြစ် Donbas ဒေသကရှေ့တန်းကိုသွားတဲ့အချိန်မှာတိုက်ပွဲချခဲ့ပါလေ။သူကအသက်28နှစ်ပဲရှိပါသေးတယ်။သူမဆုံးငယ်ရပိုင်းတုန်းကလည်းနောက်တငယ်ချင်းတစ်ယောက်ဖြစ်တဲ့ Samuel Newey တိုက်ပွဲကြခဲ့ပါသေးတယ်။သူကတော့ဗြိတိန်နိုင်ငံသားဖြစ်ပြီးတော့တည်ဆုံးတဲ့အချိန်မှာအသက်22နှစ်ပဲရှိပါသေးတယ်။ဒီလိုအဖြစ်တွေနဲ့ကြုံရပေမဲ့လေရန်သူကအမုန်းမပွားဘူးဆိုပြီးတော့ Wolfgang Hagerty ကပြောပါသေးတယ်
။ I'm a Christian and on top of that
ကျွန်တော်ကခရစ်ယာန်ဘာသာဝင်ပါ။ဘာသာတရားကိုင်းဆိုင်သည်ဖြစ်စေမကိုင်းဆိုင်သည်ဖြစ်စေစစ်ပွဲတွင်းမှာနေထိုင်ရတာကြာလာရင်လူတွေရဲ့စိတ်ခံစားချက်တွေကိုပြောင်းလဲစေပြီးတော့ကျောင်းတရားဆိုးရွားတဲ့အရာတွေလုံမိစီပါတယ်ကျွန်တော်တို့အားလုံးကကိုယ့်လုပ်ကိုလုံနိုင်ကြတယ်ဆိုပေမဲ့စိတ်ခံစားချက်လုံးဝမပြင်းပြကြတာတော့မဟုတ်ပါဘူးအချင်းချင်းလေးစားပြီးတော့အလုပ်သဘောဆက်ဆံရတာပါပဲ
ယူကရိန်းနိုင်ငံမြို့တော်ကီးဖ်မှာ VOA နဲ့စကားပြောဆိုအပြီးမှာတော့ယူကရိန်းနိုင်ငံအတွက်ဆက်ပြီးတော့တိုက်ပွဲဝင်ဖို့ Donbas ဒေသကိုသူပြန်သွားပါတယ်ရှင
်အခုတော့နယူးယောက်မြို့ရဲ့ပြဿနာပဲလက်အောင်ပါအမေရိကန်နိုင်ငံနယူးယောက်မြို့မှာရင်ကျောပိတ်ဆို့ထားတဲ့လေထုညဉ့်ညမ်းလာတွေကိုတက်တာစေမဲ့အစီအစဉ်တစ်ခုဖြစ်ရင်းဖြတ်သန်းခါတွေကိုကျွန်တော်လယ်လောက်မှာစပြီးကောက်ဖို့အတွက်တာဝန်ရှိသူတွေကတတ်မှတ်ထားပါတယ်။ Writers သတင်းဆောင်ပါကိုအခြေခံပြီးအလိမ္မာကပြောပြပေးပါမယ
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမန်ဟတ်တန်စီးပွားရေးဆောင်ဖြတ်သန်းသွားလာတဲ့လမ်းဖြတ်သန်းကကောက်ခံမှုလုံထားတွေကိုမတ်လ28ရက်နေ့မှာမြို့တော်အသေးယူပို့ဆောင်ရေးအားလာပိုင်ဖို့အဖွဲ့ FDA ကမဲခွဲအတည်ပြုလိုက်ပါတယ်။ဒီအစီအစဉ်ရမဟာဒတောက်ပတ်ချလမ်း60ကိုနေ့စဉ်၄ဘက်ဖြတ်သက်သွားလာတဲ့ခီးတဲ့တေရေတွေကိုအမေရိကန်ဒေါ်လာ19ဒေါ်လာကောက်ခံဖို့လီယော်မျိုးကဂျိုလာလေကနေစတင်ပြီးတော့သတ်မှတ်ထားပါတယ်။ဘတ်စကားနဲ့ဂုတ်တကအကြီးတွေကိုတော့အမေရိကန်ဒေါ်လာ36ဒေါ်လာအထိကောက်ခံမှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီအစီအစဉ်အပေါ်နယူးဂျာစီပြည်တယ်ကတရားစွဲဆိုမှုအပါအဝင်ဥပဒေကြောင့်အရာစေခေါ်မှုတွေကတော့ရင်ဆိုင်နေရပါတယ်။ဒီအစီအစဉ်ကအစည်းအဝေးအချက်အချာကြားတဲ့ဘဟတ်တက်ခရိုင်ရဲ့ရေကြောပိတ်ဆို့မှုကိုရှင်းချပေးလိုက်ပါဖြစ်ပြီးတော့လေလူကြီးကျမှုကိုပါရှင်းချပေးလိုက်သလိုအများပြည်သူလက်သွားလာရေးကောက်ဖို့တိုးတက်လာဖို့ရန်ပုံငွေတွေလည်းပတ်ပိုးလိုက်ပါဖြစ်တယ်လို့ FDA ကဆိုပါတယ်စီးပွားရေးအချက်အချာကြားတဲ့မန်ဟတ်တန်ခရိုင်ကိုနေ့စဉ်ကအစီရေပေါင်း6သိန်းကျော်ဝေရောက်တာကြောင့်ရေကြောပိတ်ဆို့ပြီးတော့ရေသွားလာမှုတွေကိုတစ်လခုနှစ်ပိုင်းတော့အထိတေးသွားစေတယ်လို့ဒီရော့ပြိုတာဝန်ရှိသူကဆိုပါတယ်အမေရိကန်ပြည်ထောင်စုထဲမှာအစီအကားဆုံးမျိုးဖြစ်တဲ့နယူးယောက်မြို့ဟာ2003ခုနှစ်ကအလားတူလက်ဖြတ်သန်းကကောက်ခံတဲ့အစီအစဉ်ကိုအကောက်တဲ့ပေါ်ခဲ့တဲ့လန်ဒန်မြို့ကိုအပြေးလိုက်ဖို့အစီအစဉ်ထားပါတယ
် New York has the more traffic than any place in the United States and now we're doing something
နယူးယောက်မြို့ကအမေရိကန်ပြည်ထောင်စုထဲမှာရင်ကျောပိတ်ဆို့မှုအများဆုံးမျိုးဖြစ်ပါတယ်အခုတော့ကျွန်တော်တို့တစ်ခုခုစီစဉ်ပေးနေပါပြီ
ဒီလိုရင်ဖြတ်သားကကောက်ခံတဲ့အစီအစဉ်ကြောင့်ရေကြောပိတ်ဆို့မှု18ရာခိုင်နှုန်းကိုရှော့ချနိုင်မှာဖြစ်ပြီးတော့လေးလူညဉ့်ဉန်းမှုကိုလည်းတတ်တာစေနိုင်တယ်လို့အသက်ယူပို့ဆောင်ရဲ့အသုံးပြုမှုကိုလည်း100ရာခိုင်နှုန်းကနေ100ရာခိုင်နှုန်းအထိတိုးပြပေးတဲ့အပြင်တစ်လစ်ကိုအမေရိကန်ဒေါ်လာ1ဘီလီယံကနေ 1.5 ဘီလီယံအထိကောက်ခံရနိုင်ပြီးတော့ဒီဝေတွေကလမ်းပတ်ဆက်သွယ်ရေးတိုးချဲ့မှုတွေအတွက်ကျွေးပြီးအမေရိကန်ဒေါ်လာ15ဘီလီယံအထိပံ့ပိုးပေးနိုင်တယ်လို့နယူးယောက်မြို့တာဝန်ရှိသူတွေကဆိုပါတယ်ဘဟာဒတ်တောက်ပတ်ချက်လမ်း60ကိုညဘက်ဖြတ်ပဲဆိုရတော့ခီးတဲ့တရေတစီကိုအမေရိကန်ဒေါ်လာ 3.9 ဒေါ်လာကျတဲ့ပါဖြစ်ပြီးတော့ဆိုင်ကယ်တစီကိုအမေရိကန်ဒေါ်လာ 8.90 ဒေါ်လာကျတဲ့ပါဖြစ်ပါတယ်ဒီလိုဖြတ်သန်းသွားလာကကိုတစ်နေ့တစ်ကြိမ်ပဲကောက်ခံပါဖြစ်ပါတယ
် Nobody can afford that it's a lot of money so they want us to drop I'm asthmatic I don't want to be on a train
ဘသူမှမတက်နိုင်ဘူးပတ်စံကအများကြီးပဲကျမကပန်းနာရင်ကျက်သမားလေယထာမစည်းခြင်းဘူးကျမအတွက်အဆင်မပြေပါဘူးဒါကြောင့်ကားမောင်းသွားဖို့ရွေးချယ်လိုက်ရတာကို့ကျမကြီးအတွက်ကားမောင်းတာလေဒီလိုမျိုးမဖြစ်သင့်ပါဘူ
းရိုးရိုးတက္ကစီပေါင်းသူတွေကတော့အပေါ်ချင်းအမေရိကန်ဒေါ်လာ1.3ကပေးဆောင်ရပါဖြစ်ပြီးတော့ Uber နဲ့ Lyft အသုံးပြုသူတွေကတော့အမေရိကန်ဒေါ်လာ1.50ပေးဆောင်ရပါဖြစ်ပါတယ်ဒီရောပြပါ2019ခုနှစ်ကတည်းကဒီလိုလမ်းဖြတ်သန်းကနှုတ်ထားတွေကိုတက္ကစီသမားတွေကအမေရိကန်ဒေါ်လာ 1.50 နဲ့အငားရင်ပေါင်းတွေအတွက်အမေရိကန်ဒေါ်လာ 1.9 ကပေးဆောင်နေရပြီးတော့အခုဥပဒေအရသတ်မှတ်ချက်တွေကိုတော့အပိုထပ်ဆောင်ပေးရမှာဖြစ်ပါတယ
် Every day if we make $200 we have to spend $150 for your supply
ကျွန်တော်တို့ဒီနေ့ကိုအမေရိကန်ဒေါ်လာ200ဝင်ငွေရရင်ဒေါ်လာ150ကအရင်နည်းအတွက်ပစ္စည်းဝယ်ဖို့သုံးရပါမယ်။ ဒီလမ်းဖြတ်တန်းကအမေရိကန်ဒေါ်လာ23ကျတော့ဘယ်သူမှအဆင်ပြေမှာမဟုတ်ပါဘူးဒီလိုလမ်းဘိုးကောက်နေရင်တော့ဘယ်သူမှလည်းဒီမျိုးကိုစီးပွားလုပ်ချင်မှာမဟုတ်ပါဘူးဈေးသက်သာပြီးတော့စီးပွားရေးလောကကံရအဆင်ပြေတဲ့တခြားမျိုးကိုပဲပြောင်းကြပါလိမ့်မယ်
ဒီအစီအစဉ်ရတနေ့ဝေဝေကားတော့အောက်ရသူဒါပေါ်မဟုတ်ဝေခွေနေတဲ့ရေပိုက်ဆိုင်သူတွေအတွက်တချို့ခီးစင်တွေမှာရေဖြတ်သန်းကကို90ရာခိုင်နှုန်းလျှော့ရတာဒါပေါ်မဟုတ်နယူးယောက်ပြည်နယ်ရဲ့အခေါ်ခါတက်တာဖို့အကျိုးခံစား권တွေရှိနိုင်ပါတယ်ရှင်ကျပါလေးပါပ
ါဧပြီလ20ရက်နေ့အခါဘာမြင်နေဖြစ်ပါတယ် NASA အာကာသစူးစမ်းရေးဌာနနဲ့ SpaceX အာကာသကုမ္ပဏီတို့ဟာကမ္ဘာကြီးရဲ့အကြမ်းမရေးလို့တင်စားကြတဲ့လူသားတွေနဲ့တဘာဝပတ်ဝန်းကျင်ပေါ်ရိုက်ခတ်မှုတွေကိုလေ့လာစူးစမ်းနိုင်မဲ့ပူးပေါင်းဆောင်ရွက်မှုတစ်ခုကိုစတင်လိုက်ကြပါတယ်။ဒီလေ့လာမှုအစီအစဉ်မျိုးအရင်ကမရှိခဲ့ဘူးသေးပါဘူး။ VOA သတင်းတော်ဂျူလီတဘိုးသတင်းပေးပို့ထားတာကိုကိုစောမိုးကျော်ကပြောပြပေးပါမယ
်။ SpaceX ကုမ္ပဏီကထုတ်လုပ်တဲ့ Falcon 9 ဒုံးမြတ်ဟာ NASA ကအခုနောက်ဆုံးထုတ်လုပ်ထားတဲ့ PACE Space လို့အမည်ပေးထားတဲ့ကမ္ဘာမြေလေလာစူးစမ်းရေး satellite ဂျိုဒုကိုအာကာသအတွင်းတည်ဆောင်သွားပါတယ်ဒီဂျိုဒုကို Florida ပြည်နယ် Cape Canaveral အငူကနေပြစ်လွတ်ခဲ့တာဖြစ်ပါတယ်ဒီဂျိုဒုကနေရေထဲမှာလေထဲမှာလွင်မြောနေတဲ့အလွန်သေးငယ်တဲ့သက်ရှိသက်မဲ့အမုံအမွှားတွေအကောင်တွေဒါအပြင်မိုးတိမ်တွေပင်လယ်သမုဒ္ဒရာတွေရဲ့ဂေယာစနစ်တွေဓာတ်တွေကိုစူးစမ်းလေ့လာနိုင်မှာဖြစ်ပါတယ်။ဒီလေ့လာစူးစမ်းမှုဟာအရင်ကမရှိဘူးသေးတဲ့လေ့လာမှုကြည့်မြင်နိုင်မှုတွေနဲ့ကမ္ဘာကြီးရဲ့လေထုရေထုတွေကိုလေ့လာကြည့်ရှုသွားမှာဖြစ်ပါတယ်။ဒီ Space အစီအစဉ်မှာပါဝင်တဲ့ American ပြည်ထောင်စု Maryland ပြည်နယ်က NASA ရဲ့ GSFC အာကာသပြန်တမ်းမှုဌာနကသိပ္ပံပညာရှင် Jeremy Waddell ကအခုလိုရှင်းပြပါတယ်။
NASA Pace mission is NASA's next great investment in the combined study of our sea and sky.
NASA ရဲ့ Pace အစီအစဉ်ဟာပင်လယ်သမုဒ္ဒရာတွေနဲ့အာကာသကောင်းငင်ကိုပူးတွဲလေ့လာတဲ့အစီအစဉ်ပဲဖြစ်ပါတယ်။ဒါဟာနောက်ထပ်ကြီးမားတဲ့ယင်းဤမြို့နံမှုတစ်ခုပါ။အထူးစီမံထားတဲ့အနုကြည့်မှန်ပြောင်းတွေပါပါတယ်။အာကာသထဲမှာအလွယ်တကူမမြင်နိုင်တဲ့အရာတွေရှိပါတယ်။လေထုထဲမှာဆိုရင်အမှုံအမွှားတွေရှိပါတယ်။ဥပမာဝုမုံတွေပင်လယ်သမုဒ္ဒရာတွေကလာတဲ့ရေမုံတွေမီးတောင်ကပြာမှုတ်တွေလေတုညဉ့်ညမ်းမှုတွေဒါမျိုးတွေကိုရှားပွေကြည့်မြင်နိုင်ဖို့ပါ
ဒါအပြင်ပင်လယ်သမုဒ္ဒရာတွေထဲမှာလည်း phytoplankton လိုရေမော်လေးတွေကိုကြည့်ရှုလေ့လာဖို့ဖြစ်ပါတယ်ဒီသေးငယ်တဲ့ cell လေးတွေဟာလူအသက်ရှူသွင်းနေတဲ့အောက်ဆီဂျင်ရဲ့90ရာခိုင်နှုန်းလောက်ကိုထုတ်လုပ်ပေးနေတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ် Jeremy Waddell ကအခုလိုဆက်ရှင်းပြပါတယ
် all the different beneficial ones and how they're changing in space and time.
This a season ma phytoplankton ရေမော်အုပ်စုဝင်အမျိုးအစားတွေကိုခွဲခြားလေ့လာမဲ့အစီအစဉ်ပါဝင်ပါတယ်။ဒီအုပ်စုဝင်အမျိုးအစားတွေဟာတစ်ခုချင်းစီအကျိုးပြုပုံကျမတူကြပါဘူး။သူတို့ဟာအချိန်ကာလအလိုက်ဘယ်လိုပြောင်းလဲတတ်ပါသလဲ။အကျိုးပြုတာတွေရှိသလိုအကျိုးမပြုတာတွေအဖြစ်ပြောင်းလဲသွားတာလည်းရှိပါတယ
်။ Space လေ့လာမှုအစီအစဉ်ဟာရာသီဥတုပြောင်းလဲလာမှုကြောင့်ကဘာကြီးအပေါ်ဘလို့တက်ရောက်မှုတွေရှိတယ်ဆိုတာကိုသိပ္ပံပညာရှင်တွေပုံမိုနဲ့နဲ့နားလည်လာဖို့အထောက်အကူပြုမှာဖြစ်ပါတယ်။ဒါကြောင့်ရာသီဥတုပြောင်းလဲမှုစိုးကျိုးတွေရှော့ချနိုင်ဖို့အတွက်မူဝါဒတွေချမှတ်ရမှာလည်းအထောက်အကူပြုမှာဖြစ်ပါတယ်။ဒီအစီအစဉ်ကနေနောက်ထပ်နည်းပညာတွေအဆင့်မြင့်တိုးတက်လာဖို့လည်းအထောက်အကူပြုလိမ့်မယ်လို့မျှော်လင့်ထားပါတယ်။သိပ္ပံပညာရှင် Jeremy Waddell ကအခုလိုဆက်ရှင်းပြပါတယ်
။ The instruments on board the observatory are so revolutionary
that ဒီလေ့လာမှုမှာတက်ဆင်လာတဲ့ပစ္စည်းကရိယာတွေကလည်းအသည့်တီထွင်ဖန်တီးထားတာတွေဖြစ်ပါတယ်။အလွန်ကိုများပြားတဲ့ရှားဖွေစူးစမ်းမှုကိုပြုနိုင်မှာပါ။အခုလိုသတင်းအချက်လက်တွေအလွန်များပြားတာဟာလည်းသိပ္ပံပညာရှင်အတိုင်းဝိုင်းမှာအချက်လက်တွေကိုဘယ်လိုစီမံမလဲအချက်လက်ဂိမ်းကနန်းတွေကိုစက်တွေနဲ့ခွဲခြားမှတ်သားမှုဉာဏ်ရည်တုနည်းပညာစတာတွေပြောင်းလဲတိုးတက်မှုကိုလည်းအထောက်အကူပြုစင်မှာဖြစ်ပါတယ
် PACE Space ဂျိုဒုကိုအာကာသထဲမှာအ ਨੇ စုံ၃နှစ်ခန့်အောင်စီမံထားပါတယ်ဒါပေမဲ့သိပ္ပံပညာရှင်တွေကတော့ကဘာဂျိုကိုစောင့်ကြည့်လေ့လာဖို့ဒီ Space ဂျိုဒုဟာဆယ်စုနှစ်နဲ့ချီတာရှည်ခံလိမ့်မယ်လို့မျှော်လင့်ထားပါတယ်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/ Burmese View News မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်တဲ့တွင်ကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာကြည့်ပြုစီစဉ်ပါရရှင်။ VOA တရင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ခုတော့ပတ်စဉ်စီစဉ်တွေကိုတင်ဆက်ပါလို့မယ်။စီးပွားရေးအကြောင်းမပြောမီဒီတပတ်တော့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာပို့ဒေတာကိုပြည်ထောင်စုဆင့်ပို့ပြည်နယ်ထူထောင်သွားမဲ့အရေးအနာဂတ်ဖက်ဒရယ်ပြည်ထောင်စုတခြားရင်းမှာပို့တွေရဲ့ပူပေါင်းပါဝင်မှုလက်ရှိပို့ဒေတာတွေရဲ့အခြေအနေစတာတွေနဲ့ပတ်သက်ပြီးပို့မျိုးသားဖက်ဒရယ်ကောင်စီ PNFC ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကိုမညူညူတွေကမေးမြန်းတင်ပြထားပါတယ
်ပို့ဒေတာတွေမှာလွန်ခဲ့တဲ့လပိုင်းတွေကစပြီးဟိုပုံးစီဆိုင်စတဲ့မြို့ကြီးတွေအပါအဝင်ဒေတာအနှံတိုက်ပွဲတွေဖြစ်ခဲ့ပါတယ်ဒီတိုက်ပွဲတွေဖြစ်ရတဲ့အကြောင်းရင်းကိုပို့ဟုမျိုးသားဖက်ဒရယ်ကောင်စီရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကအခုလိုပြောပြပါဗျ
။ January ဒီ21ရက်နေ့မှာဖြစ်တဲ့ဖြစ်စဉ်ကတော့သူတို့ဒီ PNL လို့ PNL ရဲ့လက်နက်တွေကိုဒါ PNO နဲ့စစ်ကောင်စီတပ်တွေကနေပြီးတော့မှသူတို့ဖမ်းဆီးထိန်းသိမ်းမှုလုပ်တယ်။လုပ်တဲ့အခါကျတော့ဒီလက်နက်တွေကိုသူတို့စီကိုပေါ့နော်စစ်တပ်ဝင်းတွေကိုတွားပြီးတော့မောင်းဖို့ခိုင်းတယ်။အဲ့တော့ဒါညှိလို့မရအဲ့ဒီလိုမှာ PNL ကလည်းပါပြောလဲဆိုတော့ဒါသူတို့တပ်ဖွဲ့ထူထောင်ရေးအတွက်လက်နက်တွေဖြစ်တယ်အဲ့တော့ဒီမှာအချင်းများပြီးတော့နောက်ပိုင်းကျတော့ဒီစစ်ကောင်စီဘက်ကနေပြစ်ဖောက်မှုကိုစစ်ကောင်စီဘက်ကနေစပြီးလုပ်တယ်အလုပ်တဲ့ခါကျတော့ပြောဆိုဆက်ဆံမှုတွေမှာလည်းထုံးစံတိုင်းပဲအင်အားနည်းပါးတဲ့အဖွဲ့လူမျိုးဟိုယူဆပြီးတော့မှသူတို့အနိုင်ကျင့်ပြီးတော့ပြောတာဆိုတာအထက်စီးကတွေပြောတာဒီမှာခံနိုင်မှုတွေလည်းဖြစ်ခဲ့တယ်ဒါကြောင့်မို့လို့ဒီ PNL PNL အနေနဲ့ကအလုံးနဲ့တင့်မြတ်ရေးမှုကိုချပြီးတော့စစ်ကောင်စီနဲ့တနိုင်တဲ့မြတ်သူတို့ပြေလည်အောင်စူးစမ်းခဲ့ပြီမဲ့လို့ဒါအနိုင်ကျင့်ခံတဲ့အခါမှာဒီဖြစ်စဉ်ကဖြစ်လာတယ်လို့ပြောရမှာဖြစ်ပါတယ
်ပအိုဒေတာမှာပြည်သူတွေအထူးသဖြင့်လူငယ်တွေအခုလိုဒုက္ခကြုံတွေ့နေကြရတာဟာအခုမှမဟုတ်ဘဲစစ်အာဏာသိမ်းပြီးချိန်ကလေးကဖြစ်တယ်လို့လည်းဆိုပါတယ်
ကျွန်တော်တို့ဒီစစ်ပွဲဖြစ်တဲ့အခါကျမှကျွန်တော်ပိုးလူတို့တွေဒုက္ခရောက်တာကိုလူဟိုပေါ့နော်ပြောကြဆိုကြတယ်တကယ်တော့ကျွန်တော်ပိုးဒေတာဟာဒီဆက်အနာသိမ်းပြီးကလေးဟိုကကျွန်တော်လူတို့ကဒုက္ခရောက်နေတာဖြစ်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒီလူတို့ကဘယ်လိုဒုက္ခရောက်လဲဆိုတော့စစ်ကောင်စီကနေပြီးတော့ကျွန်တော်ပိုးပြည်သူစစ်တွေကိုအတုံးချပြီးတော့ဒီတော်လှန်ရေးတပ်ဖွဲ့တွေကိုတိုက်ခိုင်းတယ်။အဲ့တော့အဲ့ဒီထဲမှာကျွန်တော်ပိုးလူငယ်တွေအများပြားပြည်သူစစ်တွေအနေနဲ့တိမ်သွင်းစည်းရုံးခံရတယ်ချင်းချောက်ပြီးတော့စည်းရုံးရင်ခံရတယ်ပြီးရင်စစ်ကောင်စီရဲ့တပ်ရင်းတပ်ဖွဲ့တွေမှာသွားပြီးတော့မှစစ်ကောင်စီရဲ့ဒီယူနီဖောင်းတွေဝတ်ပြီးတော့စစ်မြေပြင်မှာသွားပြီးတော့မှတိုက်ကြအခုဆိုအတုံးယုံကြတိတ်ဆုံးနေတယ်လို့လည်းကျွန်တော်တို့ကြားရတယ်အမတောင်ကျွန်တော်စိတ်မကောင်းဖြစ်เสียကောင်းတာဖြစ်ပါတယ်ဥပမာဖြစ်ပြောရရင်ကျွန်တော်တို့ဒါဟိုပုံးကွင်ရင်လေးဟိုပုံးကွင်ရင်လေးရဲ့ဒီသာသနာကုသိုလ်အဖွဲ့အဲကျွန်တော်တို့ကသူတို့ဘာလို့ဆိုရင်ဟိုသာသနာလုံခြုံရေးအဖွဲ့လို့လည်းခေါ်တယ်ကျွန်တော်ကာယကုသိုလ်အဖွဲ့လို့လည်းပြောတယ်ခေါ်တယ်အတနည်းအားဖြင့်ပြောရင်တော့ကျွန်တော်နားလည်လို့အောင်ပြောတော့သူတို့တွေကဥပဒကာတွေဖြစ်ပါတယ်ဥပဒကာတွေအနေနဲ့ဒီဟိုပုံးကွင်ရင်လေးခိုင်းတာကိုသူတို့ဖျားတယ်မဲ့ကြောင်းဆောက်မဲ့လမ်းဖောက်မဲ့ဒါတွေသူတို့ကာယနဲ့သူတို့ကုသိုလ်ပြုဖို့ဆိုတဲ့အဖွဲ့တွေဖြစ်ပါတယ်အဲ့ဒါကိုကျွန်တော်တို့ဒါဒီပြည်သူစစ်လက်မှတ်တွေကိုစစ်တပ်ကထုတ်တာပေးတယ်အတင်းနန်းလို့မျိုးပေးတယ်ပေးပြီးတဲ့ခါကျတော့တို့ကျုပ်ခုနှစ်ရက်တင်နန်းလို့ပေးတယ်ပေးပြီးတော့ကပ်ပြားကြီးထုတ်တာတယ်ထုတ်တာပြီးပေးပြီးတော့သူတို့နားလေတာကတော့ပွဲကင်းလုံခြုံရေးယူဖို့အတွက်ဒါဒီကပ်ပြားကြီးသူတို့ဟိုပေးထားတာကိုသူလက်ခံထားတာဖြစ်တယ်ဒီပြည်သူစစ်ဆိုတဲ့ကပ်ပြားဒီပြည်သူစစ်ဆိုတဲ့ကပ်ပြားကကင်ထားတဲ့လူဟာပြည်သူစစ်ဒီအနေနဲ့ဒါစစ်တပ်ရဲ့အမိတ်ကိုယူပြီးတော့စစ်သွားတိုက်ရမယ်လို့သူတို့နားမလဲထားဘူးပြည်သူစစ်ရဲ့ဥပဒေကိုသူတို့နားမလဲထားဘူးခုပုံးကိုရင်လေးရဲ့ကာယကုသိုလ်အဖွဲ့တွေကလည်းရှေ့တောင်သွားကြတယ်ထို့နည်းတူပဲကျွန်တော်တို့ဒါ PNO PNA ပြည်သူစစ်တွေအနေနဲ့ဒီရှေ့တန်းတွေမှာအများကြီးသွားပြီးတော့မှအတုံးယုံကြဆုံးနေကြတယ်ဆိုတော့ကျွန်တော်စိတ်မကောင်းစားကျွန်တော်ကြားရပါတယ်ထို့နည်းတူပဲပိုးဒေသမှာတော့အပေါ်ယံမှာမိတ်ကလိန်ထားတော့တော်လဲပဲကျွန်တော်တို့ဘောလုံးပွဲတွေကျင်းပနေတော်လဲပဲတကယ်လူတို့ကဒုက္ခရောက်နေတာအဲ့ဒီနည်းနဲ့လည်းဒုက္ခရောက်တယ်ပြီးရင်ကျွန်တော်နိုင်ငံကဒီအခုဆိုရင်ကျွန်တော်တို့ဒီအိန္ဒိယနိုင်ငံတွေကိုထွက်ပြေးတိမ်းရှောင်နေရတာလဲအများအပြားဖြစ်ပါတယ်ဒါကြောင့်ကျွန်တော်ပြည်သူတွေအနေနဲ့ဒုက္ခရောက်နေတာကဒီစစ်ပွဲတွေဖြစ်မှာမဟုတ်ပါဘူးဒီစပြီးတော့ဒီအာဏာသိမ်းကလေးကိုက ကျွန်တော်လူတို့ကတာမန်အခြေအနေတွေထက်ကိုပိုပြီးတော့မှဒုက္ခရောက်နေတာဖြစ်ပါတ
ယ်။မြန်မာနိုင်ငံကိုအနာဂတ်မှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ချိန်ပအုပ်အခြေခံအုပ်ချုပ်ခွင့်ရဒေသတွေကိုအခြေခံပြီးပအုပ်ပြည်နယ်ဖွဲ့စည်းသွားနိုင်ဖို့အတွက်လည်းလှုံ့ဆော်နေတယ်လို့ပြောပါတယ
်။ကျွန်တော်တို့ဒီ48နှစ်မြောက်ပိုးအာဇာနည်နေ့မှာကျွန်တော်တို့ပိုးအမျိုးသားဖက်ဒရယ်ကောင်စီအနေနဲ့ကျွန်တော်တို့ထုတ်ပြန်ကြေညာခဲ့တာရှိပါတယ်။အဲ့ဒါတော့ဗာလဲဆိုရင်ပိုးအုပ်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပိုးအမျိုးသားဒေသများဆိုင်ရာပြည်သူရေးဆွဲရေးလုပ်ငန်းစဉ်ဆိုပြီးတော့မှကျွန်တော်ဒါချမှတ်ဆောင်ရွက်နေပါအဲ့ဒီမှာကျွန်တော်တို့ကဒီပိုးအုပ်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုတာကတော့ဒါပိုးအုပ်ပြည်နယ်အတွက်ကိုရည်စူးတာဖြစ်တယ်နောက်တစ်ခုကဘာလဲဆိုရင်ပိုးအမျိုးသားဒေသများပိုးအမျိုးသားဒေသများဆိုတာကကျွန်တော်တို့ပိုးတွေကဒီပြည်တော်စုတွင်းမှာကျွန်တော်ပြန့်နှံ့နေထိုင်နေအဲ့တော့ပိုးအုပ်ပြည်နယ်ကကျွန်တော်ဘယ်နေရာမှာလုပ်မလဲဆိုရင်လက်ရှိဒီပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသပိုးကိုပိုင်အချုပ်ခွင့်ရဒေတာနဲ့ဆက်ဆက်နယ်မြေတွေကိုစုပေါင်းပြီးတော့မှကျွန်တော်တို့ပိုးပြည်နယ်ကိုကျွန်တော်တို့ထူထောင်มาဖြစ်ပါတယ်အဲ့လိုပိုးပြည်နယ်ကိုထူထောင်တဲ့အခါမှာကျွန်တော်တို့ရည်မှန်းထားတဲ့ပိုးပြည်နယ်ဆိုတာဟာကျွန်တော်တို့ပြည်တော်စုအဖွဲ့ဝင်ပြည်နယ်အဖြစ်ကိုကျွန်တော်တို့ဒါကိုကျွန်တော်ရည်မှန်းချက်ထားပါတယ်အခြားသောပြည်နယ်တစ်ခုအတွင်းကလက်အောက်ခံပြည်နယ်မျိုးအဲ့ဒါမျိုးကိုကျွန်တော်တို့ရည်မှန်းတာမဟုတ်ဘူးပိုးပြည်နယ်ဆိုတာကတော့ဒီပြည်တော်စုအတွင်းမှာအခြားသောပြည်နယ်များနဲ့ဖယ်ရယ်ယူနစ်များနဲ့ဒန်းတူရည်တူရှိတဲ့ကျွန်တော်တို့ပြည်တော်စုအဖွဲ့ဝင်ပြည်နယ်ဖြစ်ကုန်တာကိုကျွန်တော်ထူထောင်มาဖြစ်ပါတယ်။ကြံနာကတော့ကျွန်တော်ပိုးအမျိုးသားဒေသများဆိုင်ရာဆိုတာကအခုကျွန်တော်တို့ကရနီပြည်မှာပိုးတွေရှိတယ်။မွန်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်းအဲ့ဒီမှာရှိတဲ့ကျွန်တော်ပိုးအမျိုးသားများအတွက်ကတော့ခုနလိုပြည်တော်စုအဖွဲ့ဝင်ပြည်နယ်အဆင့်တန်းမဟုတ်တော့လဲပဲအခြားသောအဆင့်တန်းတွေနဲ့ကျွန်တော်တို့ပိုးအမျိုးသားတွေရဲ့မျိုးသားရေးလက္ခဏာတွေပေါ်ဆောင်ခွင့်ရှိတဲ့ဒေတာတွေဖြစ်ကိုကျွန်တော်တို့ဒါကိုရည်မှန်းတာပါတယ်အဲ့ဒီလုပ်ငန်းကိုတော့ကျွန်တော်ချမှတ်ဆောင်ရွက်နေပါတယ
်ပအုပ်ပြည်နယ်ဖြစ်လာဖို့ကိုလည်းလူမှုထောက်ခံမှုကိုရယူပြီးနိုင်ငံရေးနည်းလမ်းနဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ
်တစ်ဆက်တည်းမှာကျွန်တော်တင်ပြချင်တာကတော့ဒီပြည်တော်စုအဖွဲ့ဝင်အဆင့်တန်းရှိတဲ့ပအုပ်ပြည်နယ်ကိုရယူတဲ့အခါမှာကျွန်တော်တို့ဟာနိုင်ငံရေးနည်းလမ်းများနဲ့ရယူသွားမှာဖြစ်ပါတယ်ပြီးခဲ့တဲ့21ရာစုပင်လုံးညီလာခံမှာပိုးအမျိုးသားလင်မြောက်ရေးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌအနေနဲ့အဲဒါကျွန်တော်ကိုယ်တိုင်ကျွန်တော်တို့ဒါကိုတရားဝင်ပြောကြားခဲ့ပြီးဖြစ်ပါတယ်ကျွန်တော်တို့ပိုးပြည်နယ်ဆိုတာကိုကျွန်တော်ရယူမယ်ကျွန်တော်တို့ပြည်တော်စုသွေးချင်းတွေအကြမှာကျွန်တော်တို့ညှိညှိနိုင်နိုင်တဲ့လူမှုနီလန်းနဲ့လူမှုထောက်ခံမှုနဲ့ဒါကျွန်တော်တို့ရယူသွားမှာဖြစ်တယ်နိုင်ငံရေးနီလန်းနဲ့ရယူသွားမှာဖြစ်ပါတယ
်မျိုးတွေဟာမြမပြည်မှာခေအဆက်ဆက်ခွဲခြားမှုတွေကြုံတွေ့နေကြရတယ်လို့လည်းပြောပါတယ်ဒီအတွက်ကြောင့်လဲပိုးအုပ်ပြည်နယ်ကိုတောင်းဆိုရတာဖြစ်တယ်လို့ဆိုပါတယ
်ပိုးလူမျိုးဆိုတာကိုတီကိုနန်ကိုကြံကန်နဲ့နေခဲ့တဲ့လူမျိုးတစ်မျိုးဖြစ်တယ်ဒါကျွန်တော်တို့ဒီလိုရှင်သန်ရက်တည်ခဲ့ကြတယ်အဲ့တော့အမျိုးသားဒန်းတူရေးလို့ပြောတဲ့အခါမှာအခြားသောအမျိုးသားများဒန်းတူပဲအခြားသောလူမျိုးများနဲ့ဒန်းတူပဲကျွန်တော်တို့ရဲ့သမိုင်းကိုကျွန်တော်တို့ဒါကိုရှင်သန်ခြင်းတယ်အခုဆိုရင်ကျွန်တော်တို့အခြားလူမျိုးတစ်မျိုးရဲ့ပေါ့နော်ဒါလောက်ခံလူမျိုးလူမျိုးနွယ်စုလူနဲ့ဒါကျွန်တော်တို့တွေကဆက်ဆံခံရတာတွေရှိတယ်ဥပမာဖြစ်ပြောပါတော့ကလေးဆန်တယ်ပဲဖြစ်ဖြစ်ပြောရမယ်ဆိုရင်အခုပြည်တော်စုနှိကပွဲတွေကကြတယ်ပြည်တော်စုနှိကပွဲတွေကကြတဲ့အခါမှာကျွန်တော်တို့ပိုးကဇုံတွဲကကွင်းမရဒါကျွန်တော်တို့အခုပြီးခဲ့တဲ့ဒီအမျိုးသားဒီမိုစီအဖွဲ့ချုပ်အာဏာရတဲ့ကာလမှာဒီပြင်းနေအဲ့ဒီအတိုင်းဖြစ်ခဲ့ပါအခုကျွန်တော်တို့ပြည်တော်စုနေကွယ်တွေကကြတဲ့အခါမှာအဲခုနလူမျိုးရှစ်မျိုးကတော့ဇုံတွဲကကွင်းရတယ်ကျွန်တော်တို့ပုတ်အိုးတို့တန်းတို့ဓနုတို့ကိုကန့်တို့နာကတို့စတဲ့မျိုးသမီးငယ်လေးတူးစီကကွင်းပေးတယ်ဒါအောင်ပါပြောနေဆိုရင်နိုင်ငံရေးရကျွန်တော်တို့ရဲ့ခွဲခြားဆက်ဆံခံရမှုတွေကိုဒါပြောနေတာဖြစ်တယ်အဲ့တော့ဒီဟာကဘာလဲဆိုရင်ဒီအမျိုးသားတန်းတူရေးလို့ပြောရင်ကျွန်တော်တို့လည်းဇုံတွဲကခြင်းကျွန်တော်တို့လည်းချာမျိုးသားများနီးလူတန်တူလူချင်းဆိုရင်ပိုးအိုးပြည်နယ်လူချင်းနဲ့ဆိုတာပိုးတွေကြီးပဲပိုင်တဲ့ပြည်နယ်လို့ကျွန်တော်ပြောတာမဟုတ်ဒီပြည်နယ်ဝန်းဝိုင်းမှာရှိတဲ့ပိုးပါဝင်ပြည်သူလူထုတရားလုံးဟာဒီပြည်နယ်ရဲ့အချုပ်အခြာအာဏာကိုပိုင်ရမယ်အခုဆိုရင်ကျွန်တော်တို့ဒီ Federal Democracy Charter ကိုကျွန်တော်တို့ထောက်ခံပြီးတော့အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC မှာကျွန်တော်တို့ပါတယ်အဲ့တော့အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီမှာကျွန်တော်တို့ဟိုဒီ Federal Democracy Charter ကိုလက်ခံပြီးတော့ပါတယ်အဲ့ဒီ Federal Democracy Charter ရဲ့အဓိကအချက်ကပါလဲဆိုရင်ပြည်တော်စုအဖွဲ့ဝင်ပြည်နယ်များနဲ့အဲ့ဒီပြည်နယ်အတွင်းမှာရှိတဲ့ပြည်နယ်သူပြည်နယ်သားများစီကနေပြီးတော့အချုပ်အခြာအာဏာဆင်းသက်တယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အခုလိုလာတဲ့ဒ ီတော်စုအဖွဲ့ဝင်ပြည်နယ်ပြည်တော်စုအဖွဲ့ဝင်ပို့ပြည်နယ်မှာတဲမှာရှိတဲ့ပြည်နယ်သူပြည်နယ်သားတွေရဲ့လက်ထဲမှာကျွန်တော်တို့အချုပ်အခြာအာဏာရှိရမှာဖြစ်ပါတယ်။အဲ့ဒီလိုဆင်းသက်မှုနဲ့ကျွန်တော်ဖဲရယ်ပြည်တော်စုအဖွဲ့စီမှာဖြစ်ပါတယ
်။အနာဂတ်ဖဲရယ်ပြည်တော်စုတိဆောက်တာမှာပအုပ်ရိအနေနဲ့မဟာလူမျိုးကြီးဝါဒအမြင့်ကျင်းများမှုဝါဒတွေကိုပါဆန့်ကျင်သွားမှာဖြစ်တယ်လို့အမြင့်တူတူတွေစုပေါင်းပြီးစစ်အာဏာရှင်ကြဆုံရေးအတွေ့တိုက်ပွဲဝင်သွားမှာဖြစ်တယ်လို့လည်းပြောပါရယ်
။အဲ့တော့ကျွန်တော်တို့တိုင်းပြည်မှာအဓိကဖယ်ရယ်ဒီမိုစီပြည်တော်စုကိုထူထောင်ခြင်းနဲ့မိမိတို့လူမျိုးလိုက်အမျိုးသားတွေရပိုင်ခွင့်တွေဒန်းတူရေးတွေကိုလိုချင်တယ်။ဒီအခြေခံအချက်ကအဓိကဟိုတုန်းကကျွန်တော်တို့ရှစ်လေးလုံးရေးတော်ပုံကြီးဖြစ်တဲ့အချိန်မှာကျွန်တော်ကိုယ်တိုင်လည်းပါခဲ့တယ်ဒီမိုစီရရှိတို့အရေးပဲကျွန်တော်တို့អော်ခဲ့တယ်ဒါပေမဲ့ fair ရဲ့အရေးကိုကျွန်တော်တို့မပြောခဲ့ကြအောင်။ဒါပေမဲ့ရှင်းလင်းလုံးမတိုင်ခင်တည်းကတိုင်းသားတွေကမျက်ပေါင်းများစွာဆင်နွှဲတဲ့တိုင်းသားရေးနော်။ဒါတနည်းအားဖြင့် fair ရဲ့အရေးကရှိနေတယ်။အခုကျွန်တော်တို့တိုင်းပြည်မှာဘာဖြစ်သွားပြီလဲဆိုတော့ဒီမေခနဲ့မလိခမျက်နှာသွေပေါင်းပြီးတော့ AR ဖြစ်တယ်လို့ပဲ။အခုဆိုရင် democracy ရေးရယ် fair ရဲ့အရေးရယ်ပေါင်းပြီးတော့ fair ရဲ့ democracy အရေးဆိုတော့ကျွန်တော်တိုင်းပြည်တစ်ခုလုံးရမူဖြစ်သွားပြီဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကခုနလိုမဟာလူမျိုးကြီးဝါဒဆိုတာလေကျွန်တော်တို့ကစမ်းကျင်တိုက်ဖြတ်ရမှာဖြစ်တယ်။အဲ့တော့ကိုကလူမျိုးကြီးလို့ယူပြီးတော့ကြံတဲ့သူတွေကိုဒါလောက်ခံနေနဲ့ဆက်ဆံတာပေါ့နော်။ဒါကြောင့်ကျွန်တော်တို့တိုင်းပြည်မှာအခုလာမယ့်အနာဂတ်ကိုကျွန်တော်တို့ထူထောင်မှာက Fair Democracy ပြည်တော်စုကိုထူထောင်မှာဖြစ်ပါတယ်။အဲ့ဒီ Fair Democracy ပြည်တော်စုကိုထူထောင်တဲ့အခါမှာခုန Chauvinism မဟာလူမျိုးကြီးဝါဒကိုလည်းကျွန်တော်တို့ကစမ်းကျင်တိုက်ဖြတ်ရမှာဖြစ်ပါတယ်။ဒါလာမယ့်နာဂဖယ်ရပြည်တော်စုမှာမဟာလူမျိုးကြီးဝါဒဆိုတာကျွန်တော်မလိုအပ်တော့အထူးနည်းတူပဲကျွန်တော်တို့ narrow minded nationalism ကိုယ့်ရဲ့လူမျိုးအခုဆိုရင်ကျွန်တော်ပိုးတွေမှာလဲကိုယ်ဒေသလေးကွက်ကွက်ကလေးကောင်းဖို့ဒါမဖြစ်နိုင်ဘူးကြောင့်မလာမယ့်ကာလမှာကျွန်တော် narrow minded nationalism ဒါမိမိအမျိုးသားရေးတစ်ခုကိုပဲကြည်ပြီးလုပ်တယ်ဆိုတော့အယူအဆအောင်လဲဒါလို့ကျွန်တော်ပြစ်ပယ်ရမှာဖြစ်ပါတယ်။နောက်တစ်ခုကတော့ပါဆို narrow minded regionalism လို့ပြောရမလားတော့မသိ။ကိုဒေသလေးတစ်ခုအတွက်ကိုပဲဟိုလောက်တာမျိုးမဟုတ်ပဲနဲ့ခုနကကျွန်တော်ဒီ federal ပြည်တော်စုတူဆောက်ရေးနဲ့အတူကျွန်တော်မှာလူမျိုးကြီးဝါဒကောအာ narrow minded nationalism ကောဒီလူမျိုးရေးကျင်းမြောက်မှုတွေရောဒါတွေအကုန်လုံးတော့ကျွန်တော်ဆန့်ကျင်တိုက်ဖြတ်သွားမှာဖြစ်ပါ
ဒီအတွက်ကြောင့်ဒေသခံပအုပ်ပြည်သူတွေအားလုံးအနေနဲ့စစ်ကောင်စီရဲ့ဝါရဖြတ်မှုတွေကိုမယုံကြဘဲပအုပ်တွေရဲ့အနာဂတ်အရေးအတွေ့တိုက်ပွဲဝင်နေသူတွေကိုကူညီကြဖို့လက်တွဲပါဝင်ကြဖို့အတွက်အထူးလိုအပ်တဲ့အကြောင်းလဲဥက္ကဋ္ဌခွန်မြင့်ထွန်းကပြောဆိုခဲ့ပါတယ်ရှင
်။အညွန်ညွန်လေးတင်ပြခဲ့တာပါ။လူမှုရှုခင်းကိုမကြည့်ပြီးစီးပွားရေးပဲလက်ရအောင်ပါ။မြန်မာနိုင်ငံမှာလူလက်တန်းစားပမာဏထက်ဝက်လျော့ကျသွားပြီးလူရည်ရဲ့သုံးဖို့ပုံဆင်းရဲသွားတဲ့အခြေအနေကိုကုစားနိုင်ဖို့တနစ်ကိုဒေါ်လာတန်း4000လောက်လိုအပ်မယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကပြောပါတယ်။ဓာတ်ရိုက်ငွေချေးထောက်ပံ့မှုပံ့ဝင်နီလန်ပေါင်းစုံနဲ့ပံ့ပိုးကူညီမှုကနေမြမစင်းရဲမွေးတွေမှုကိုထိထိရောက်ရောက်ဖြည့်ရှင်းဖို့လိုအပ်နေပြီလို့လည်းသူ့ရဲ့အစီအခံစာမှာထောက်ပြထားပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမိုက်သိမ့်ကြီးထိုက်တင်ပြထားပါတယ်။
အလဲပိုင်းဒေတာကဟိုတယ်ဝန်ဆောင်မှုလုပ်ငန်းခွင်ကိုစွန့်ပြီးမြန်မာနိုင်ငံမှာလုပ်ငန်းတွေစဖို့ပြန်လာခဲ့တဲ့လူငယ်တဦးကမထင်မှတ်ပဲဆ ਿਆ နာသိမှုနဲ့ကြုံတွေ့ရပြီးတဲ့နောက်လုပ်ငန်းတွေစဖို့ဆိုတဲ့အစီအစဉ်ကိုအကောင့်ထဲမဖို့နိုင်ပဲအခုတော့စစ်လျှောက်နေရပါတယ်လုံခြုံရေးစိုးရိမ်ချက်ကြောင့်သူ့နာမည်ရင်းကိုမဖို့ပြပဲ VOA ကိုအခုလိုပြောပါတယ
်စိတ်ကိုစိတ်တမ်းပြောတော့မဟုတ်ဗျလည်းနေကြီးကြားမှာဘယ်လိုမှအလုပ်လုပ်လို့မရဘူးဗျလူငယ်တွေကတော့အကုန်လုံးကတော့ကျွန်တော်နိုင်ငံသားမှလုပ်လုပ်ခဲ့တယ်ခုနိုင်ငံကို improve ပေါ့နော်ဆွေးနွေးနေတူးတက်နေဒီ results ဆွေးပေါ့နော် results ရှိရကျွန်တော်မှာဆိုမြေပိုင်ဆိုင်မှုရှိတယ်မိန်းမဘီဂျီမှာဒါပေမဲ့အဒီအာနာသိင်းပြင်းတော့ပင်ပါကျွန်တော်တို့စိတ်ကူးစိတ်တော့အကောင့်ထဲပေါ်ဖို့မပြောနဲ့အမအကောင့်လုံးအရပ်ပြည်ပြောမဆိုရင်ခလဘန်လို့ခေါ်ရင်ကျွန်တော်အဲ့နိုင်ငံမှာလောက်ခဲ့တော့အကောင့်လုံးကပြတ်တုံးသွားတယ
်ဆီယနာတင်ပြီးသုံးနှစ်အကြာမှာလုတ်တဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့အစီရင်ခံစာမှာတော့နိုင်ငံတော်အိမ်ထောင်စုပေါင်း12,000ကိုစစ်တမ်းကောက်ယူပြုစုထားတာဖြစ်ပြီးလက်တလောကာလတွေအတွင်းမြန်မာနိုင်ငံမှာကောက်ယူခဲ့တဲ့အခြေပြန်ဆုံးစစ်တမ်းလည်းဖြစ်ပါတယ် မြန်မာအင်တာစုစီးပွားရေးနဲ့စီးရဲမွေတည်မှုလူလက်တန်းစားပျောက်ကွယ်မှုဆိုတဲ့ UNDP ရဲ့အစဉ်ခန်းစာမှာအင်တာစုအများစုဟာအစာအသောက်လျှော့စားပညာရေးနဲ့ကျန်းမာရေးအသုံးစီဖြတ်တောက်ပြီးစုဆောင်းမှုလည်းရော့ကျငွေချေးရတဲ့အခြေအနေတွေကိုထောက်ပြထားပါတယ်နိုင်ငံတွင်းမှာလုံခြုံရေးနဲ့ပဋိပက္ခတွေကျေပြန့်နေပြီးစီးပွားရေးပြဿနာဆိုးဝါးလာတာနဲ့အတူပဲလူလက်တန်းစားပမာဏထက်ဝက်ရော့ကျသွားတယ်လို့ဧပြီလ17ရက်နေ့တုန်း UNDP အစဉ်ခန်းစာကဖော်ပြပါတယ် UNDP ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးနဲ့လက်ထောက်အတွင်းမှူးချုပ်ခန်နီဝစ်ကနာရာဂျာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် First something we had not focused on beforeWas how fast the middle class in Myanmar was disappearing. Literally disappearing.
ပရမဇုံအနေနဲ့အရင်တုန်းကမြန်မာနိုင်ငံမှာလူလက်တန်းစားတွေဘယ်လောက်များများပျောက်ဆုံးနေလဲဆိုတာကျမတို့အနေနဲ့အာရုံသိပ်မဆိုင်ခဲ့ကြပါဘူး။တကယ်ကိုပျောက်ဆုံးလာနေတာပါ။ထိခိုက်တည့်ရောက်မှုဒဏ်တွေရဲ့ဂျားကန်ဖြစ်တဲ့ဒီလူလက်တန်းစားဟာနှစ်နှစ်ခွဲတာကာလအတွင်းမှာပဲ90ရာခိုင်နှုန်းလောက်ပြိုလဲသွားတာဟာဒီနိုင်ငံအတွက်လုံးကိုတုံ့လှုပ်ဖွယ်ဖြစ်ပါတယ်။
လူလက်တန်းစားရော့ချလာတာနဲ့အတူဆင်းရဲတွေနဲ့လာတဲ့အခြေအနေကိုလည်းသူမကထောက်ပြပါတယ်
။ So overall about 3/4 of the population
လူရဲ့သုံးပုံတစ်ပုံလောက်ကဆင်းရဲနေကြပါတယ်။ဒါပေမဲ့အမတန်ထိတ်လန့်ပွဲကောင်းတာကတော့ဒီလူတွေဟာအသက်ရှင်တန်ရုံအခြေအနေမှာပဲရှိနေကြတာပါ။ဆင်းရဲတွေကအလွန်ကိုနှက်ပါတယ်။
2019ခုနှစ်တုန်းကစီးရဲမွေးတည်မှု 24.8 ရာခိုင်နှုန်းရှိခဲ့ရာကနေ2023ခုနှစ်မှာ 49.8 ရာခိုင်နှုန်းကိုနှစ်ဆတိုးလာခဲ့ပြီးမြန်မာလူထုရဲ့86ရာခိုင်နှုန်းသောလူထုဟာဝမ်းစာဖူးလုံမှုမရှိတဲ့အခြေအနေဒါမှမဟုတ်လဲဝမ်းစာဖူးလုံမှုမရှိတော့တဲ့အခြေအနေနဲ့နှီးဆက်နေပြီလို့ UNDP ကသတိပေးပါတယ်နိုင်ငံခြားတည်းရဲ့ရင်းနှီးမြှုပ်နှံမှုကျဆင်းသွားတဲ့အချက်ကိုလည်းဖော်ပြထားပါတယ် UNDP ရဲ့အာရှဆိုင်ရာညွှန်ကြားမှုနဲ့လက်ထောက်အတွင်းမှုချုပ်ခန်နီဝစ်ကနာရာဂျာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် We had never seen
မြို့ပြဒေသတွေအရှိန်မြန်မြန်နဲ့ဆင်းရဲမွေးတေလာတာကိုအရင်ကမတွေ့ခဲ့ဘူးပါဘူးရန်ကုန်နဲ့မန္တလေးတဝိုင်းမှာတကယ်ကိုထိခိုက်တက်ရောက်နေပါတယ်
မြန်မာနိုင်ငံမှာဆင်းရဲမွေးတည်မှုကနေလွတ်ကင်းပြီးပုံမှန်ဝင်ငွေကောင်းတဲ့လူဦးရေက25ရာခိုင်နှုန်းအောက်မှာပဲရှိနေတာကိုလေးလာချက်သစ်ကဖော်ပြနေပြီးမြန်မာလူထုအတွက်ငွေကြေးထောက်ပံ့မှုစားနပ်ရိက္ခာဖူလုံမှုနဲ့အခြေခံဝန်ဆောင်မှုတွေရရှိရေးချက်ချင်းလုံမပေးနိုင်ရင်တော့အခုညီလိုအပ်သူတွေဆက်လက်တိုးများလာပြီးမျိုးဆက်နဲ့ချီထိခိုက်သက်ရောက်နိုင်တယ်လို့လည်း UNDP အခြေအကဲအာချင်းစတိန်နာကပြောပါတယ် UNDP ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးနဲ့လက်ထောက်အတွင်းမှူးချုပ်ခန်နီဝစ်ကနာရာဂျာကသတင်းစာရှင်းလင်းပွဲမှာအခုလိုဆက်ပြီးပြောပါတယ
် One is direct support to people's livelihoods any which
we လူတွေရဲ့အသက်မွေးဝမ်းကြောင်းအတွက်တတ်နိုင်တဲ့နည်းလမ်းနဲ့ဓာတ်ရိုက်ထောက်ပံ့တာဖြစ်ပါတယ်အသေးစားနဲ့အလတ်စားလုပ်ငန်းတွေအထူးသဖြင့်အမျိုးသမီးတွေအတွက်ကျမတို့ပံ့ပိုးနေတာကြောင့်အခြေခံစားဝတ်နေရေးအတွက်ဝင်ငွေရနိုင်ပါတယ်စိုက်ပျိုးရေးကအရိကလုပ်ငန်းဖြစ်နေသေးပါဒါကြောင့်လဲစိုက်ပျိုးရေးအတွက်ရည်သွဲတာတို့မျိုးစေ့တို့မွေးမြူရေးလုပ်ငန်းငယ်တွေစတာတွေကိုကျမတို့ဆောင်ရွက်ပါမယ
်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာလဲလူလက်တန်းစားတွေဒေသတွင်းကထွက်ခွာနေတဲ့အခြေအနေကိုလွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းက VOA ကိုအခုလိုပြောပြပါတယ
်ရခိုင်မှာဆိုလို့ရှိရင်အရှိလူတန်းစားပဲရှိတယ်အလယ်လတ်လူတန်းစားကတော့ပို့ပြီးတော့အခွင့်အလမ်းကောင်းတဲ့နော်ဒီစီးပွားရေးလူလူခံရကောင်းတဲ့ပြည်မဖက်မှာသွားပြီးတော့အရှိစိတ်ကြရတဲ့အဲလိုမျိုးဖြစ်တဲ့အခါမှာပြည်ရင်းရဲ့ကွန်ထရိုးလာလုံးမကျစေရမကဘူးပြည်ရင်းမှာတော့ကျွန်တော်တို့ဘောရတီရှင်တိုင်းတွေ့တော့မှာအခက်အခဲတွေ့လာတယ်အနောက်ဘက်မှာကိုဗစ်ပြုတ်ချတဲ့မောခတိရဲ့နောက်ပြီးတော့ပြုတ်ဆွေပြည်ရင်းစစ်ပေါ့တံပြင်းထဲမှာဖြစ်နေတဲ့အခါမှာကျတော့ပို့ပို့ပြီးတော့တို့ခတဲ့ပုံများလာတဲ့ရှင်ပြောင်းနေရာရှင်ပြောင်းပြီးတော့စီဘီနဲ့ဝေးတဲ့နေရာတွေကိုပျောက်ရွှေ့သွားရတဲ့ပုံများလာတယ်
ခုတော့လူမှုရှုခင်းစီစဉ်ကိုဆက်ချင်ပါတယ်။ညံတော်ပီယာကျော်မြင့်တဲ့ရှီအောင်ပကံဖျားစီရီတွေကိုစကိတ်ချုပ်ပြီးယွန်းတဲ့ပုံစံငယ်လှုပ်တဲ့အတက်ပညာကိုလူငယ်တွေပို့ပြီးစိတ်ဝင်စားသင်ယူစေချင်တယ်လို့မြင့်ကပါရွာကယွန်းတက်ပညာရှင်ကပြောပါတယ်။ပကံလာရင်တပ်ပုံရိုက်တာအပြင်ရှီအောင်အမှုပညာဘီသူကလက်ရာတွေကိုလည်းလေ့လာစေချင်တယ်လို့ပြောတဲ့ယွန်းတက်ပညာရှင်ဦးသိန်းနိုင်ကိုမဆုမြတ်မွန်မင်းများတင်ပြထားပါတယ်။
မြမလက်မှုအတက်ပညာတွေကတစ်ခုဖြစ်တဲ့ရွံ့အတက်ပညာနဲ့ဗကံမျိုးကရွံ့ပညာရှင်တယောက်ကရှေဟောင်းဖျားဇေဒီပုံစံငယ်တွေပြုလုပ်နေပါတယ်ရှေဟောင်းလက်ရာတွေအတိုင်းတူအောင်လို့ရွံ့ဖျားတွေလုပ်တဲ့အခါမှာဒီမြမလက်မှုအတက်ပညာပန်းဆယ်မျိုးထဲမှာ6မျိုးမကကိုအသုံးပြုရတယ်လို့ရွံ့အတက်ပညာရှင်ဦးသိန်းနိုင်ကပြောပါတယ်အခုလိုမျိုးဒီရွန်းနဲ့ဖျားစီတွေလုတ်တဲ့အတက်ပညာပျောက်ပြတ်မသွားအောင်လို့ဘယ်လိုမျိုးလက်ဆင့်ကမ်းထိမ့်သိမ့်နိုင်လဲဆိုတာကိုမြင်းကဘာရွာကရွန်းအတက်ပညာရှင်ဦးသိန်းနိုင်ကိုမေးကြည့်ဖြစ်ပါတယ
်ကျွန်တော်ဆက်လုတ်တာကတော့အနည်း20ကျော်ပြီဗျကျွန်တော်လုတ်ခဲ့တဲ့ဖျားတွေကတော့အကုန်လုံးစုစုပေါင်းစုမယ်ဆိုရင်တော့ဟိုစုကြီး50ပတ်ဝန်းကျင်လောက်တော့ရောက်ပါပြီဗျအာပထမပိုင်းတော့ခက်ခဲတာပေါ့ဗျနောက်ပိုင်းကျတော့လည်းတဖြည်းဖြည်းဖြည်းနဲ့ဟုတ်ဒူလာတာပါဗျဟုတ်ကဲ့
ဆိုတော့ဒီယွန်းပညာနဲ့ပေါ့နော်ဖျားစီတွေလုတ်တဲ့အခါမှာဒီတခြားယွန်းတဲ့ပစ္စည်းတွေလုတ်ရတာနဲ့ဘယ်လိုကွာခြားရဲဆိုတာကိုလည်းရှင်းပြပေးပါလားရှင
်အဲ့ဒါကတော့ဒီလိုပါဗျယွန်းတွေကတော့ယွန်းနေချင်းအတူတူပါပဲအဲတို့ဝင်မဲ့လေကျွန်တော်ဖျားလေးကလိုင်းလေးတွေနဲ့ဆိုတော့ယွန်းယွန်းယွန်းတွေကတော့တယူချောတာလို့ညွန်ချောတာလို့လုတ်ရတာပေါ့ဗျာကျွန်တော်ဖျားကြတော့အဲ့လိုမဟုတ်တော့ဘူးတစ်စီတုတ်လိုက်ပြပက်လိုက်တစ်စီတုတ်လိုက်ပြပက်လိုက်နဲ့လုတ်ရတာပေါ့အဖြူတွေပဲကြာပြန်တော့လေယွယွနဲ့လုံကတော့သူကနှီးလေးတွေထောင်းလိုက်ခွေလိုက်တယ်ဘာဖြစ်တယ်လေကျွန်တော်ဒီဖေရကြတော့ဟိုအုတ်မျက်စီတွေလို့နှီးကိုလေတထာချင်းတထာချင်းတထာချင်းကြည့်ရတာဆိုတော့ဂျားလေးတွေထဲမှာတီယူချိုးလိုက်ပြည့်တော့မှာလေအဲအဲ့ဒါကြောင့်ကျွန်တော်တို့ကတီယူတီစီတုတ်လိုက်ပြပက်လိုက်တော့တာပါဗျအ
ဲ့တော့ဒီရှေးဟောင်းဖျားစီတွေနဲ့ဆင်တူပုတ်တူဖြစ်အောင်ပေါ့နော်ဦးလေးရဒီပုတ်ဟိုစားအရွယ်စားအငယ်လေးတွေလုတ်တဲ့အခါမှာဒီဟိုမူလဖျားပုံစံနေနဲ့ lesson to ဖြစ်အောင်တခါဒီဟိုမလွဲသွားအောင်ပေါ့လေဘယ်ကနေစပြီးတော့ဦးလေးလုတ်ရတဲ့အချိန်ဘယ်လောက်ကြာရဲဆိုတာလည်းပြောပြပါလား
သူကတော့ပထမလုတ်တဲ့ချင်းပုံစံကိုဘိုးရဲဟိုကက်ဆက်ကူပေါ်မှာညှိရတာပေါ့ဗျာပုံစံတူအောင်ပေါ့ခိုက်ဟိုဟိုလူချင်းရဲ့ skin site ကိုချုပ်ပြီးတော့ညှိတာပေါ့ညာညှိပြီးတော့မှအဲ့ဒီအနေမှာတိုက်ထွားပြီးတော့မှတစ်စင်းချင်းတစ်စင်းချင်းဟိုကျွန်တော်တို့ဝါးလေးတွေနဲ့ကပ်ပြီးတော့လှုပ်သွားတာပေါ့အဲ့ဒီတော့မျိုးပါပထမဆုံးလှုပ်တော့တော့ဟိုဒီလိုပေါ့ဗျာဟိုသကေးပုံဆွဲလိုက်တယ်ဆွဲပြီးတော့ကျွန်တော်လှုပ်တယ်လှုပ်တဲ့အခါကျတော့မျက်လုံးနဲ့သွားတော့ဖျားအောင်လည်းသွားကြည့်ရဲကျွန်တော်အိမ်မှာလည်းလှုပ်တယ်အဲ့လိုလှုပ်တဲ့နေရာမှာမတူတဲ့အားကြီးကြရင်တော့ပြန်ပြန်ပြီးတော့ပြင်းပြင်းလှုပ်တာပေါ့ဗျာအဲနောက်ဆုံးကြတော့မှမျက်လုံးနဲ့မှစိတ်တိုင်းကြအားရလာပြီဆိုတဲ့အချိန်ကြတော့မှပြတ်တာပေါ့အဲ့ဒီဘောမျိုးပါပယံလုတ်တဲ့နေရာလေးမှာလည်းကျွန်တော်တို့ကပြီးတော့ပယံရဲ့အယူဆလေးတွေဗာလေးတွေလည်းလိုက်ကြည့်လာတာပေါ့စကိရာကသူကဗကံဖျားကြီးကအကုန်လုံးစကိတိုက်တယ်ထွက်ထားဦးလေလင်းကားစုလောက်ပဲထွက်ထားတာဟုတ်အဲ့လင်းကားစုလောက်ကတော့သူစကိတိုက်ကျွန်တော်လုတ်လို့ရတယ်လေအဲတန်တဲ့ဖျားကြီးကရောကိုစကိနဲ့ကိုပေါ့ကိုလို့လော့တာ
ဆိုတော့ဒီဒုရဲ့ကြီးမားတဲ့ဒီရှေးဟောင်းဖျားစေဒီတွေကိုဒီယွန်းနဲ့ပေါ့နော်ပုံစံငယ်လုတ်တဲ့ခါမှာလက်ဝဲမှာတော့တေးကြပါတယ်ခုနဦးလေးပြောခဲ့သလိုအဆင်ဆင်လုပ်ရတယ်ပေါ့လေဆိုတော့ဒါပေမဲ့ဘလို့အစ်စ်မျိုးရောက်တဲ့ခါမှာအခက်ခဲဆုံးလက်အဝင်ဆုံးလို့ပြောလို့ရလဲရှင
်အာလက်ဝင်တာတော့အမှန်ပေါ့ဗျာအဲဒါဒီခုရှာမှာညံတော့180 180ရှိတဲ့ဖျားကြီးကိုကျွန်တော်ကဒီလိုနှစ်ပေလောက်ညံတော့နှစ်ပေလောက်ကလေးမှာချုပ်ပြီးတော့လုပ်ရတာဆိုတော့โอ้อดอดานานี่เนี่ยแหละเจ้าผ่องเนี่ยแหละนี่ป่าราวบ่ครับไอ้ผ่องเนี่ยคาจ้ะเรามูยิ้งปုံตันเนี่ยไม่ดูได้ไม่ดูเว้ยขึ้นออกมาจောက်เนี่ยคาจ้ะเรามาผ่องเนี่ยหาผ่องไอ้ลูกนี่เนี่ยโลดออกมาบ่ครับไอ้เนี่ยมาတော့เนเน่คักๆตานี่เลยสิเอาตะคาตะนี่ผ่องตาหมาดว่าเองแหละตัวมูยิ้งปုံเนี่ยไม่ดูတော့อูดิไม่ผ่องเปลี่ยนတော့เลยเจ้ามาจ้ะเราดีนับไปรอบแท้วีวีออนชั่วอ่ะล่ะสรอกအော်နည်းနည်းခက်တာပေါ့ဗျာအဲ့ဒါအဲ့ဒီပိုင်မှာအခက်ဆုံးပဲဗျာဟော
ပူဦးလေးလုံနေတဲ့ဒီရှေးဟောင်းဖျားစေဒီတခုမှဒီမြမဟိုဥစားပေါ့လက်မှုပညာပန်းဆယ်မျိုးဘယ်လောက်ပါတယ်လဲလို့ဦးလေးရှင်းပြနိုင်မလဲရှင
်ပန်းဆယ်မျိုးထဲမှာကျွန်တော်လုတ်တဲ့ကျွန်တော်လုတ်တဲ့ဒီပုံစံတူကတော့ပန်း6မျိုးလောက်ပါတယ်ဗျာဟိုနံပါတ်1အနေနဲ့ကတော့အခြေခံသားတော့ပယံပေါ့ဗျာပုံဆွဲတာကတော့ပကြီးဗျာအကြည့်ပြတဲ့အခါကျတော့အင်္ဂလိပ်ပန်းလေးတွေကိုကျွန်တော်တို့တရုတ်နဲ့လုပ်တဲ့အခါကျတော့ပန်းတော်ဗျာအဲနောက်တော့ဒီဒီလေးတွေဗာလေးတွေပုတ်ထိုးတဲ့အခါကျတော့ဟောပန်းပွက်ဗျာအဲသူကနောက်ပြီးတော့ပယံပါမယ်ဗျာနောက်ပြီးတော့ကျွန်တော်တို့ပန်းရှင်ပါမယ်ဗျာအကုန်လုံးကိုစုစုပေါင်းစုလိုက်ရင်ကျွန်တော်ရေးထားတာပန်း6မျိုးရှိတယ်ဗျာပန်း10မျိုးပညာတွေမှာကိုယ်အစ်အနေနဲ့လက်သမားပညာဗာလေးတွေဗျာ
အခုလိုမျိုးဒီလက်မှုပေါ့နော်ရုံးအတက်ပညာမှာမာဒီဖျားရည်ဇေဒီတွေလောက်တဲ့ဦးလေးတက်ထားတဲ့ပညာကိုဒီပျောက်ပြတ်မသွားအောင်ရောဘယ်လိုမျိုးထိန်းသိမ်းနိုင်မယ်လို့ထင်လဲရှက
်အခုလောလောလည်းနေနေတော့ကျွန်တော်တာသမီပုံမှာတော့မူတည်တာပဲဗျတခြားတင်ယူတဲ့လူတွေတော့ဟိုမရှိတော့ရှားပါလေဟိုကျွန်တော်တာသမီတွေတာသမီ၃ယောက်ရှိတယ်ဗျ၃ယောက်လုံးတော့ဒီပညာရပ်ကိုကျွန်တော်မဖြစ်မနေတင်ထားပါလေသူတို့လည်းကြိုးစားကြပါလေဟိုဒီကြပါလေအလုံးလုံးတော့အကုန်လုံးတော့အစအဆုံးမဖြစ်သေးဘူးပေါ့ဗျာ။နောက်ကြရင်တော့ဖြစ်လာမှာပါဗျာ
။ဆိုတော့ဒီဦးလေးလည်းခုနပြောခဲ့သလိုပေါ့နော်ဒီရုံးတဲ့တစ်ခုဖြစ်ဖို့ဆိုတာကအစ်စ်နေများတယ်၊လက်ဝင်နဲ့အချိန်ကြာတယ်အထူးသဖြင့်ဒီပုံတူဒီဖျားရည်စေးဒီတွေလောက်တဲ့အခါမှာပို့ပြီးတော့မှခက်ခဲတယ်ပေါ့လေ။ဆိုတော့ဒီအတက်ပညာကိုဒီလူငယ်ပိုင်းနေစိတ်ဝင်စားမှုနည်းလာကြတာမျိုးဟာဒီတခြားကျွန်းတယ်လောက်တဲ့ဒီဟိုတရုတ်နိုင်ငံတို့ဂျပန်နိုင်ငံတို့မှာဆိုရင်တွေ့ရတယ်လေလူငယ်တွေကဒီအတက်ပညာကိုမလုပ်ချင်တော့ဘူးအချိန်ပေးရတယ်လက်ဝင်တယ်ဆိုတော့အဲ့တော့ဒီမြမလက်မှုရုံးပညာကိုဒီမြမနိုင်ငံကလူငယ်တွေပို့ပြီးတော့စိတ်ဝင်စားလာအောင်လို့ရောဦးသိန်းနိုင်အနေနဲ့ဘယ်လိုလုပ်နိုင်မယ်လို့ထင်လဲရှင
်ဟိုယူနေပညာတဲ့ကျွန်တော်ကပကံဗျာကြီးကခက်ခဲတဲ့အမှုပညာလက်ရာလေးကိုလူငယ်လေးတွေသိချင်သိစီချင်တာဗျာအဲ့ဒါကြောင့်ကျွန်တော်ကဒီလိုလူငယ်လေးတွေဆိုတော့အသေးစိတ်ကိုမေမောရည်ဒီအသေးစိတ်ကိုမေမောတော့ကျွန်တော်ဒီဖျားငယ်လေးတွေလှုပ်လိုက်တဲ့အခါကျတော့သူတို့ကအဲ့ဒီမှာနေဖျားငယ်လေးတောင်မှတလောက်ခက်ခဲနေတာအကြီးကြီးတွေဆိုရင်ဘယ်လောက်များပညာတွေပါမလဲအမှုပညာတွေပါမလဲဟောအင်္ဂလိပ်ပန်းတွေပါမလဲအာဥစီပညာတွေပါမလဲအဲ့လိုတဖြည်းဖြည်းနဲ့စိတ်ဝင်စားမှုလေးတွေဖြစ်လာစေချင်တာပေါ့ကျွန်တော်ပကံဖျားတွေကိုလူငယ်လေးတွေပို့ပြီးတော့စိတ်ဝင်စားကြည့်အခုလောလောဆယ်လာတဲ့ဖျားဘူးတွေကတော်ဝင်ရိုက်ဖို့တော့ပဲစိတ်ဝင်စားတာလေတကယ်အမှုပညာနဲ့တကယ်ဟိုပိတုကပညာကိုနားမလဲကြဘူးအဲ့ဒါလေးကိုပို့ပြီးစိတ်ဝင်စားကြည့်ရတယ်အဲ့ဒါမှလည်းကျွန်တော်တို့နိုင်ငံကပို့ပြီးဟိုတိုးတက်လာနိုင်မယ်လို့ထင်တာပဲဗျာကျွန်တော်အထင
်ပကံမြင့်ကဘာရွာကဒီရွတ်တက်ပညာရှင်ဦးသိန်းနိုင်ဖြစ်ပါတယ်ရှင်သူတက်ထားတဲ့ဒီရွန်းနဲ့ရှေးဟောင်းဖျားဇေဒီတွေလောက်တဲ့အတက်ပညာကိုစိတ်ဝင်စားလို့သိယူခြင်းနဲ့ဆိုရင်ပညာလက်ဆက်ကမ်းပေးဖို့အဆင်သင့်မယ်လို့လည်းပြောပါတယ်ရှင်။ကျွန်မစုမြတ်မောင်ပါ
။ဒရင်မန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့ဒရင်မန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့ဒရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click cloud တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။အခုတော့သတင်းချက်ချုပ်ကိုပြောပြပေးပါမယ်။ညီမစစ်ကောင်စီကအာဏာချုပ်ကိုင်နိုင်ဖို့အတွက်ကျန်းဖက်ရေးဆက်မှုတွေဆက်ကျူးလွန်နေတာကြောင့်လူပေါင်း 4,000 ကျော်တိစုံရပြီးလူ 2,000 ကျော်ကျော်ဖမ်းဆီးထိန်းသိမ်းခံရတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။နှစ်စဉ်ထုတ်ပြန်တဲ့အမေရိကန်နိုင်ငံသားကြီးဌာနရဲ့2023နိုင်ငံတကာလူခွင့်ရေးအစည်းအခါစာညှိနှိုင်းမှာပဲအမေရိကန်နိုင်ငံသားကြီးဝန်ကြီးကအခုလိုပြောခဲ့တာပါ။အစည်းအခါစာထဲမှာတော့မြန်မာနိုင်ငံအတွင်းစစ်ကောင်စီနဲ့အတိုက်ခံအင်အားစုတွေကြပဋိပက္ခတ်တွေတိုးမြင့်လာတာနဲ့အတူပဲမြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေလည်းဒီနှစ်အတွင်းဆိုးဝါးလာတယ်လို့ဆိုထားပါတယ်။ထိုင်းဝန်ကြီးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့မြန်မာနိုင်ငံအတွင်းပဋိပက္ခတွေမှာညှိနှိုင်းဆွေးနွေးလာအောင်ထိုင်းအနေနဲ့ကြားဝင်ပေးဖို့အသင့်ရှိတယ်လို့ပြောပါတယ်။အိန္ဒိယမြန်မာနိုင်ငံအတွင်းပဋိပက္ခတွေကိုကူညီဖြည့်ရှင်းပေးဖို့ထိုင်းဆွေးအနေနဲ့အသင့်ရှိတယ်လို့ဒီလိုကြားဝင်ညှိနှိုင်းပေးဖို့နိုင်ငံတကာကလည်းမျှော်လင့်ထားတယ်လို့ထိုင်းဝန်ကြီးချုပ်ဆယ်တာထဝီစင်ကအတွင်းမှုချုပ်ဒေါက်တာပရမ်ကင်လက်စတူရီဒက်ကပြောပါတယ်။ဘန်ကောက်ပို့စတင်းစာကြီးကအဲ့ဒီလိုတင်ပြထားခဲ့တာပါ။တရုတ်နိုင်ငံလေကြောင်းလိုင်းနှစ်ခုကထိုင်းဝမ်ထိချုပ်ထားတဲ့ကျွန်းတစ်ခုအနီးကနေလက်တလောဖြတ်ပြီးပြန်တန်းလိုက်တာကိုလည်းသတင်းမှာတွေ့ရပါတယ်။တရုတ်နိုင်ငံအရှေ့နဲ့အနောက်ပြန်တန်းရေးလမ်းကြောင်းထဲမှာတရုတ်ကမ်းခြေမြို့ရှာမင်းနဲ့ဖူချိုးကနေလေကြောင်းလိုင်းနှစ်ခုစတင်ပြန်တန်းကြောင်းတရုတ်လေကြောင်းပြန်တန်းရေးဌာနက April 19ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြထားခဲ့တာပါ။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီနေ့အင်္ဂါနေ့အစီအစဉ်ထုတ်လို့ရမှုကမတ်သိန်းကြီးထိုက်ပါ VOA American ရုပ်သံရဲ့မနက်ပိုင်းစီစဉ်ကိုရေဒီယိုကလည်းလိုက်တို့မီတာ24.50လိုက်လက်မီတာ190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးကင်းကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ကျွန်တော်တမောင်သားပါ